cosa da Cristo dove conoscete alcuni siamo una sede scaglia in buongiorno io ho meno la diapo ho meno la funzionale a te tantama a te mio sono a voi chiamata per canna a voi oggi a noi la rendita တရားနှင့်အသိအဖွဲ့များတရားဒေသနာတော်တင်ငင်းကြဓမ္မသဘေခန္ဓာကိုရှုခေါ်တော်သခင်ရှင်တော်မြတ်ဘုရားဤမဟာကရုဏာကုန်ကိုအယုံပြုကတိကျွတ်ဆောအတော်ဝန္ဒနာပနာမအာလိတာကာထာကိုယေရှုပူဇော်ခြင်းဖြင့်စတင်ကြရအောင် โยกัมมะโกติหิเปอัปปะเมยังกาลังกะรณโณติตุกะราณิเขรังกะโดโลกาหิตายานาโธนะโมมหากรุณิกัตตะตัตตาโยนาโธวินิยะญะสวาตัตตะวะอิฉันนาสีปาตุละตองตะอกุมปองคะทะภิ นาถมีญาจินสินโนญัพพยาติกัปปโกติหิมิกะเรกะวาอะเยตั่วอะตินชาโตภิญโนแลอัปเปมียันยิตั่วไตตาพอจะจิงมามะสวนัยมาโตกาลันเลอะติเฉยไตติกะวาชีจาโตกาลัปปะโต လောကဤတရားတတ္တလောကဤအကျိုးစီးပွားအလုံးငါအနိတုကရဏိဩဇာတေခြေလက်အင်္ဂါမေတ္တာကြည်မာသမိတာနေတ္ထာသမိဆွန်ညင်းကြီးဟုကျန်လေးထဝေငါသက်အစုအနုံခဲရသောမူရုပ်ကိုကရုဏာဘုရားဖြစ်ရန်ဤတန်ကြိုးကုအထုတော်မူရသည်ဖြစ်ဖြစ် ခေရနေခြင်းမြေလုံးအသက်ဆုံးလည်းနှလုံးစေဝံကိုရောဤပြမဉ္ဇဉ်တို့ကတောဘဝဒါနံခြင်းခံများစွာရောက်တော်မူကြရချမ်းလေသည်မဟာကရုဏိကတ္တသတ္တဝါများယဝေတကဲ့သို့တဏှာခြင်းခင်မဟာကရုဏာခြင်းဖြစ်တော်မူသောတသန္တာထသဝိနည်းများစွာတတ္တဝါဤ ฉันนาสีปาโนลาตองตะกุมปองคาทะภิญนาถอมีญาทุษินโนญัพพะยาอานโมยุติปยองปยองมังโกลโยภิกะโรยุจุสิโกจินติอัตถุเวเวตุสินสิมันตุยผิดบาสีตะดี
ตารณียะตยานะอเต็นอภัยญาปาลายะอเต็นแม้ဖြစ်ဖြစ်လူမှုရေးအเต็นแม้ဖြစ်ဖြစ်လောကလူတွေမှာအဖွဲ့အစည်းအเต็นတင်ထောင်ပြီးတော့လောကအကျိုးပြုတုံ့ငန်းတွေကိုလုပ်ကြတယ် ดูสระหาอเต็งอภัยเนี่ยเดดะตะวะตะမျိုးလို့ဆိုကြတယ်ပေါ့တော့ကပါလူရဲ့လွတ်ဖြစ်လာတဲ့အခါမှာအเต็งအဖွဲ့နဲ့နေကြဆိုဆိုင်တီလို့ခေါ်တဲ့အเต็งအဖွဲ့အသေးဆုံးအเต็งအဖွဲ့လေးက ဘဝချင်းပေါ်အဖြစ်ဖြစ်အမျိုးသားအမျိုးသမီးတို့ဘဝခကြီးရှောင်လန်းဖို့လက်တွဲတာကအစမိသားစုတစ်ခုထူထောင်ထားတဲ့ဖဲမလီဆိုဆိုင်တီပေါ့မိသားစုအသင်းအဖွဲ့ကလေးကအစလောကမှာလူတွေဟာအသင်းအဖွဲ့နဲ့နေကြတယ်တာတဘာဝတစ်ခုပဲ ရခိုင်ဘာတူရဲနဲ့ဆောင်ရဲလို့မဖြစ်နိုင်တဲ့အတွက်ကြောင့် ချင်းချင်းပြီးတော့လက်တွဲပြီးဆောင်တွဲကြရတယ်မိသားစုလုပ်ငန်းတစ်ခုဆိုလို့ရှိရင်ဘဝကျင်ပေါ်ဖြစ်လက်တွဲထားတဲ့ပုဂ္ဂိုလ်တစ်ဦးတတိယကတည်းကညှိနှိုင်းပြီးတော့ညင်ညင်ညွတ်ညွတ်ဘဝခရီးကိုရှောင်လန်းသွားကြတယ်ဆိုရင်ပျော်ရွှင်ချမ်းမြေ့ပြီးအောင်မြင်တဲ့ဘဝခရီးတစ်ခုရနိုင်ပေါ့တကယ်ရင်မငြိမ်ချဘူးဆိုလို့ရှိရင်လည်းလောကမှာအောင်မြင်ဘူးဆိုတော့မရနိုင်တဲ့အပြင်ပြဒနာအမျိုးမျိုးပုံပုံနဲ့ကြုံတွေ့ရတဲ့ဆိုတော့လောကသူတွေအားလုံးသာသိနေကြအဲ့တော့လူဆိုတာအသိဖွဲ့တဲ့နေရဲဆိုတာအမှန်တမ်းသိချာအသိဖွဲ့တဲ့နေပြီလို့ဆိုလို့ရှိရင်ပါရီလူအပ်တယ်ဒုချက်တွေကိုအလုံးကသိချင်မှသိတယ်ဘုရားရသော်ကအသိဖွဲ့တဲ့နေပြီဆိုရင်ပါရီလူအပ်တယ်ဆိုတာသက်သော်ပြားကတောင်းစိတ်အောင်ဟောထားတာရှိတယ်ဒီကနေ့ဘုရားဘာသာဝင်သူတော်စင်တွေကုသကောင်းမှုလုပ်တဲ့အခါမှာလည်းပဲအသိအဖွဲ့အခုအောင်မင်္ဂလာပုံစံတော်အသိဝါတွေပါပါစုပေါင်းညီညာကုသပြုပေပုံညသဟာယအနေနဲ့လက်တွဲညီညာဆောင်ရွက်ကြတယ်သိအဖွဲ့တစ်ခုသမမိသားစုအသိအဖွဲ့ကနေပြီးတော့ကုသကောင်းမှုပေါင်းစုပြီးတော့ပြုလုပ်ကြတဲ့အသင်းအဖွဲ့တစ်ခုထီတော့ကျွတ်ဒီဝဲဒီကနေ့ခင်ပါလည်းပဲလူမှုရေးဆိုပြီးတော့အသင်းအဖွဲ့အများကြီးပေါ့လူမှုကုညီရေးအသင်းအဖွဲ့ကုသကောင်းမှုပြုကြတာပဲလောကတဲ့နေရာတွေမှာလိုက်ပြီးတော့ကုညီကြတယ်ထောက်ပံ့ကြတယ်လူလောကကိုအကျိုးပြုတဲ့လုပ်ငန်းတွေကိုလုပ်ကြတယ်အဲ့ဒါမှကောင်းတယ်လို့ပြောအသိဘွဲ့ဖွဲ့ပြီးတော့သိုးမိုက်နေတဲ့ပုဂ္ဂိုလ်တွေကတော့လောကမှာအကျိုးမပြုဘူးအနေရပြုတဲ့ပုဂ္ဂိုလ်တွေဟောသို့သောဖွဲ့စည်းဆိုတာဘယ်ဖွဲ့စည်းပဲဖြစ်ဖြစ်သို့ဖွဲ့စည်းရဲ့ကြာရှည်တည်ငြဲမှုခိုင်ခံ့မှုနဲ့ပတ်သက်ပြီးတော့သစ္စာဘုရားသခင်ကိုရမြကဘာလိလိုက်နိုင်ရမယ်ဆိုတာသုတ္တံဟောထားတာရှိအဲ့တော့ဒီကနေ့ဟောမင်္ဂလာပုံစံတော့အသင်းနဲ့အသင်းတို့အသင်းသားတွေဘုရားမြတ်စွာကဘယ်ပုံပဲဒီလိုက်နိုင်ရမယ်ဆိုတာတာရဏိယတရားဆိုပြီးဟောထားတာရှိတာရဏိယဆိုတဲ့စကားလုံးကစိတ်ထဲနှလုံးထဲမှာအစိတ်ထဲနှလုံးထဲမှာအစိတ်တရားအမြဲမပြတ်အမှတ်ရရမယ်တရားအမြဲမပြတ်အမှတ်ထားပြီးတော့လိုက်နာကျင့်သုံးရမယ်တရားကိုလိုက်နာကျင့်သုံးမယ်ဆိုလို့ရှိရင်အသိဘွဲ့တစ်ခုကညီညွတ်မယ်စီလုံးမယ်ဆောင်ရွက်လုပ်ကြတဲ့သစ္စာတွေအောင်မြင်မယ်ဆိုတဲ့အကျိုးတူတွေရနိုင်တယ်။အများကြီးပြောမယ်ဆိုရင်ဒီတာရဏိယတရားနိုင်ငံจิตသုံးမှုမပြုဘူးဆိုလို့ရှိရင်တန်ခါတစ်ခုကအောင်မြင်မှာမဟုတ်ဘူး။ဒီတော့ကျွန်တော်ပါရရေးအသိမဲ့ဖြစ်ဖြစ်လူမှုရေးအသိမဲ့ဖြစ်ဖြစ်ပုံညသဟာယကုသိုလ်ပြုဖို့ပြုပဲ့အနေနဲ့လက်တွဲတဲ့အသိမျိုးပဲဖြစ်ဖြစ်နောက်ဆုံးမှာအသိလို့ဖွဲ့စည်းထားတာမဟုတ်တဲ့မိသားစုအတိုင်းအဝိုင်းပဲဖြစ်ဖြစ်ဟောဒီသာရဏိယတရားဆိုတာမှတ်သားလိုက်တာတဲ့ပေါ့အဲ့ဒီသာရဏိယတရားအစင်းနှလုံးထားပြီးတော့လိုက်နာသွားကြပါလေဆိုလို့ရှိရင်မိမိတို့မိသားစုအတွင်း နှဘောပြီးပြီးတော့အသိအဖွဲ့အတွင်းမှာဘာပြဿနာမှမပေါ်ပဲနဲ့အစင်သာဝရချောပြေပြီးလောကကိစ္စတွေအောင်မြင်မှာဆိုတာသိချာဘုရားမြတ်စွာကတရားဓမ္မတွေကိုဟောပြတဲ့အခါမှာနိဗ္ဗာန်ရောက်ကြောင်းတရားကြီးဟောတာမဟုတ်ဘူးလောကဒုက္ခမှာသံတရားတိုင်းမှာနေထိုင်တဲ့အခါမှာလည်းအစင်တပြေပြေချမ်းသာဒုက္ခတစ်ခုကနေပြီးချမ်းသာဒုက္ခတစ်ခုကိုရရှိစေနိုင်တဲ့ဤကောင်းလမ်းကောင်းတွေကိုညွှန်ကြားတာအဲ့ဒီဤကောင်းလမ်းကောင်းတွေတိုင်းပိုင်းနာချက်သုံးကြပါမယ်ဆိုလို့ရှိရင်နိဗ္ဗာန်မယောင်ပြီးဆက်ကြလဲအရှင်ပြေကြနောက်ဆုံးနိဗ္ဗာန်ရောက်တဲ့အချိန်အောင်ကုသိုလ်ကောင်းမှုတွေကိုလည်းပဲညီညွတ်စွာပြုလုပ်သွားနိုင်ကြမှာဖြစ်တယ်တရဏိယတရားဆိုတာညီညွတ်ရေးကိုများစွာအကျိုးပြုတဲ့တရားဖြစ်တယ်စေတဝရမှတ်ထားကြရမယ့်တရားအစဉ်အောင်ပြေးကြရမယ့်တရားအဲ့ဒီတာရဏိယတရားကိုမဟောခင်မြတ်စွာဘုရားကတာရဏိယတရားရဲ့အကျိုးပြုပုံလေးတွေကိုရှင်းမှာဟောတာတာရဏိယတရားဆိုတာပိယကရဏတုံးနဲ့တူချစ်ခင်အောင်ဖြစ်စေတယ်တုံးနဲ့တူချစ်ခင်မြန်နိုးနေမှာအသိအဖွဲ့တစ်ခုကခိုင်မာတယ်တုံးတဲ့ခုကချစ်ချင်းမေတ္တာယူရင်းပျက်စီးသွားပြီမေတ္တာခန်းချောက်သွားပြီဆိုရင်ထို့အသင်းပျက်စီးယူရင်းပြီးတော့တောင်းပါပဲဒါကြောင့်ဘုရားဤတာရဏိယတရားတိုင်းလိုက်နာမယ်ဆိုရင်တာရဏိယတရားသည်ပိယကရဏအသင်းသူအသင်းသားသဘောမိသားစုသူပုဂ္ဂိုလ်တွေတုံးတဲ့ခုကိုပြီးတော့ချစ်ခင်လေးစားလာကြချစ်ခင်လာကြမယ်ကရုကရဏလေးစားလာချစ်လက်ချစ်ခင်ရမယ်လေးလက်လေးစားလေးစားမှုပါတဲ့ချစ်ခင်မှုကမှကိုလေးနဲ့ချစ်တော်ချစ်ခင်နဲ့လေးစားမှုမရှိဘူးဆိုလို့ရှိရင်လည်းမလုံလောက်သေးဘူးတောင်းချစ်ခင်ခြင်းလေးစားခြင်းဆိုတဲ့တုံးနဲ့တူရဲ့ဆက်သက်မှုအကြမ်းမှာချစ်ခင်မှုနဲ့လေးစားမှုကိုဖြစ်ပွားစေတတ်တယ်ဆိုတော့ဒါဆိုဆိုင်တီတစ်ခုခိုင်မာအောင်လုပ်ပြီးတဲ့သဘာဝတရားတစ်ခုအဲချစ်ခင်လေးစားယုံနေမကဘူးဟောဒီတာရဏိယတရားလိုက်နာချက်သုံးပဲဆိုလို့ရှိရင်ဘာဖြစ်လဲသင်္ကဟာယတုံးနဲ့တူစုစည်းပြီးသားဖြစ်သွားရမယ်စုစည်းပြီးသားဖြစ်သွားသင်္ခါရလူကြီးဘလောက်များများဒီမှာမယ်မိသားစုတစုမှာ10ယောက်ရှိလဲ10ယောက်လုံးကစိတ်ဝါမကွဲဘူးတညီတည်းဖြစ်တယ်အသေးသူသင်္သာ90တရားရှိတယ်ပဲစိတ်ဝါမကွဲဘူးတညီတည်းဖြစ်တယ်သင်္ခါရစုစည်းပေးထားဒီတဘာဝတရားတွေတိုင်းလိုက်နာရှင်းသုံးရမယ်ဆိုလို့ရှိရင်စုစည်းမှုဟာပြီးပါတောက်တန်တခုမှာတော့မြတ်စွာဘုရားကသင်္ဟဝိထုတရား၄ပါးဆိုပြီးစီယုံရေးနဲ့ပတ်သက်ပြီးအရေးကြီးတဲ့တရား၄မျိုးဟောထားတာရှိတယ်နေ့စဉ်ဘဝမှာဘုရားမြတ်စွာဟောတဲ့တရားတွေကအမတန်မှအရေးပါလောကလူတွေကအေးနေ့စဉ်နဲ့အမြသာဝတ္တိရေးကတော့အရေးကြီးတယ်လို့ထင်နေကြတယ်သောနေရည်တွေလုံးပန်းပြီးတော့အခုလိုလိုင်းနာကျင့်သုံးရမဲ့သဘာဝတရားတွေကိုမျက်ကွယ်ပြုထားမယ်ဆိုလို့ရှိရင်ပြဿနာတွေမျိုးစုံတဲ့ဆဲဒုက္ခတွေရောက်ကြတယ်စီးပွားဥစ္စာဘယ်လိုပဲတိုးတက်တိုးတက်စိတ်ချမ်းသာမှုမရကြဘူးတဦးနဲ့တဦးပြဿနာတွေတက်လို့ကွဲကြပြဲကြဆဲကြဒီလိုတွေဖြစ်ကြတာပေါ့အဲ့ဒါကြောင့်မို့လို့စီဝေယတခုသာဝဏေယတခုလည်းကိုပဲအာယုံမပြုတ်ပဲနဲ့ဒုတတွေမှာရှိတဲ့ရှိတတ်တဲ့စိတ်နေသဘောရားတွေလုံတဲ့လုံတိုက်တာတွေကဘာတွေလဲဆိုတာမျက်ခြေမပြတ်စဉ်းစားထားပါ မိသားစုကြီးကအပိုက်အိုပမာစကားမှာပြောကြတယ်ခုမဲ့ကွဲတိုက်မဲ့ပြည့်အဲ့ဒီလိုနေဖို့ဆိုတာအကြောင်းမဲ့မဖြစ်နိုင်အကြောင်းရှိတယ်အဲ့ဒီအကြောင်းတွေကစီယုံရေးပြင်းနေဘာတွေတော့လို့သင်္ကဝဋ္ထုတရား၄ပါးအနေနဲ့မြတ်စွာဘုရားဟောတယ်သင်္ကဝဋ္ထုဆိုတာစုစည်းနိုင်တဲ့အကြောင်းတရား၄မျိုးအဲ့ဒီအကြောင်းတရား၄မျိုးကဘာလဲနမတိကဒါနအပြန်အလှန်ပေးကမ်းခြင်းဒါနလို့ဆိုလိုက်တာနဲ့အလူတန်းကြီးလုပ်တယ်လို့စိတ်ထဲမှာမအောင်ဘူးဒါနဆိုတာအပြန်အလှန်ပေးကမ်းတာဥမာပဲမွေးနေ့ကြလို့ရှင်မွေးနေ့လက်ဆောင်ပေးတာရှိတယ်နေ့တဲ့ကာလဆိုရင်နေ့ဦးလက်ဆောင်လေးပေးတာရှိတယ်သူမွေးနေ့ကိုမွေးနေ့နေ့တွင်းနေ့ကျပမတ်သာသာလက်ဆောင်ပေးကြတယ်ခရီးဝယ်ပြန်လာကြရင်လက်ဆောင်ပေးကြတယ်အပြန်အလှန်ဒီလိုပေးတာကမ်းတာဟာအောင်မြင်တဲ့စုစည်းမှုတစ်ခုဖြစ်တယ်မိသားစုထဲမှာကိုပဲဒါမျိုးอ่ะလှုပ်ရှင်အောင်လှုပ်ဖို့လိုအပ်တယ်ပေါ့ဥပမာမယ်သာသမီလှုပ်တဲ့ပုဂ္ဂိုလ်ကတမျိုးတည်းနေသွားပြီးပြန်လာတဲ့အခါကျတော့အမေဖေကိုဟောတာအမေကြိုက်တတ်တာလေးဝဲလာတယ်အဖေကြိုက်တတ်တာလေးဝဲလာတယ်ညီကောင်ပေါင်းတော်ရတယ်လည်းငါညီကြိုက်တတ်တာငါအကိုကြိုက်တတ်တာငါနှမကြိုက်တတ်တာဆိုပြီးတံခိုးမကြည့်ပြီမဲ့လို့သူကြိုက်တတ်တာလေးဝဲလာပြီးတော့ပြန်ကြတော့လက်ဆောင်ပေးတယ်။ဒါစီယုံရည်တစ်ခု။အလောင်းကောင်းတဲ့စီယုံရည်တစ်ခု။တရားစောပြားကတရားစောပြားကဒီဘက်ကမမေ့ရ။ကိုယ်အိမ်မှာဟင်းလေးချက်တိုင်းအမေစီပေးတယ်အဖေစီပုတ်ပေးညီကောင်တော်မတွေခွဲဝေစား။ဟောဒါနအဲ့လိုပေးကမ်းခြင်းဟာတဦးနဲ့တဦးမေတ္တာနှောင်ကြိုးခိုင်ပြဲစေတဲ့ society ဟာခိုင်မာစေတယ်။အသေးအဝတ်တစ်ခုမှလည်းခိုင်မာစေတယ်။ဒါအရေးကြီးတာတစ်ခု။အေးပေးရောကမ်းရောနဲ့လက်ပြည့်စုံလားဆိုမပြည့်စုံသေးဘူး။နောက်တစ်ခုလုပ်ဖို့လိုသေးတယ်။တချို့လူတွေကတရားတရားတော့ကောင်းပါရဲ့ပြီးတော့ပြီးပါရဲ့အပြောကြတော့ရိုင်းတယ်အပြောတာပြောတာဆိုတော့ကြမ်းတယ်ဆိုတော့ဟောကြမ်းကြမ်းချမ်းချမ်းပြောလို့ရှိရင်လည်းမေတ္တာပြတ်သွားတတ်တယ်စီယုံရေးပြတ်သွားတတ်တယ်ဒါကြောင့်မို့စကားပြောတဲ့အခါမှာလည်းတတိထားဖို့မတမ်းမတော့တဦးနဲ့တဦးဆက်ဆံပေါင်းသိမ့်တဲ့နေရာမှာအပြောဆိုတာအမတမ်းမအရေးပါတယ်ဒါကြောင့်မို့ရသော်ဘုရားကနမနဲ့အနေနဲ့ပေယဝိသကျင်နာတဲ့စကားမျိုးပြောတတ်ရမယ်။ရင်ကျေးတဲ့စကားမျိုးပြောတတ်ရမယ်။အသိဘွဲ့ထဲမှာလည်းပဲအသင်းသားတဦးနဲ့တဦးမိသားစုထဲမှာလည်းပဲညီကောင်မောင်နှမတွေတဦးနဲ့တဦးရိုက်ပြတဲ့စကားမျိုးမပြောဘဲနဲ့ကျင်နာတဲ့စကားရင်ကျေးတဲ့စကားမျိုးပြောဖို့လိုတယ်။ဒါလည်းပဲအဲ့မှဓမ္မထီရောက်တဲ့စီယုံရည်တစ်ခုပဲထီရောက်တဲ့စီယုံရည်တစ်ခုအေးတချို့ကြတော့ပေးတာကိုလည်းအလေးနဲ့မထားဘူးစကားချိုးချိုးသာသာပြောတာကိုလည်းအလေးနဲ့မထားဘူးဘာလို့အလေးနဲ့ထားတော့လို့ဆိုရင်ခုမှကိစ္စဝိစ္စရှိဆောင်ရဲလုံးကဲ့ဆရာရှိလို့ရှိရင်ဝိုင်းဝန်းကူညီလုပ်ပေးတာအဲ့ဒါကိုတန်ဖိုးထားတဲ့လူမျိုးကလည်းရှိသေးတယ်အဲ့တော့မိသားစုတွေမှာကုတ္တဝံသုတ္တဝံခွဲခြားသတ်မှတ်ထားပြီပဲလို့တခါတည်းမနိုင်မနှင်းဖြစ်နေတာမျိုးတွေအခုကြီးလိုအပ်နေတဲ့နေရာမျိုးတွေဝင်လုပေးတာမျိုးဒါလည်းပဲအမတန်ကောင်းတဲ့စီယုံဤတစ်ခုပဲအဲ့ဒါကိုအထစရိယာလို့ခေါ်တယ်အထစရိယာသူ့ရဲ့အကျိုးကိုပြုကျင့်ပေးတာသူကျိုးကိုဆောင်ရွက်ပေးတာသူကိစ္စကိုဝန်ဝန်ကူညီဆောင်ရွက်ပေးတာဒါလည်းမိတ်ဆွေဒီကြားထဲမှာလိုအပ်တဲ့ချက်တစ်ခုပဲ။ဟောနောက်တစ်ခုကဘာလို့ဆိုလို့ရှိရင်သ ိတ်အရေးကြီးတဲ့အထက်ဘာလို့ဆိုသမာဓိတ္တာလောကမှာလူတွေကတခုတယောက်ကိုအထင်သေးနှိမ့်ချပြီးတော့ဆက်ဆံတယ်ဆိုလို့ရှိရင်မခံနိုင်ကြဘူးဒါသဘာဝပါရိသေးပြီးချူချူတာတာကလုံးပျောက်ပျောက်ကိုယ်ကိစ္စလုံးပြီးပြီးအထင်သေးခံရတဲ့ပုဂ္ဂိုလ်ကအမြဲတမ်းစိတ်ထဲမှာနာချီးတဲ့ဒါကြောင့်လို့ကိုယ်နဲ့ဓာတ်လူထားပြီးတော့ဆက်ဆံနိုင်ရမယ်တဲ့ဆက်ဆံရေးပါကိုယ်နဲ့ဓာတ်လူထားပြီးတော့ဆက်ဆံခြင်းဒါလေးတွေကတာမန်ကြည့်လိုက်တော့ဘာမှမဟုတ်တဲ့ကိစ္စလေးလို့ထင်ကောင်းထင်ညာရသော်ဘုရားသခင်ကိုရောဘုရားကအခုပြောခဲ့တဲ့ဒါနဆိုတဲ့တဥဒုကိုပြန်မှမိတ်ကညင်ပေယဝိဇ္ဇဆိုတဲ့ကျင်နာတဲ့စကားကိုပြောဆိုခြင်းအထသရိယာကိစ္စဝိဇ္ဇရှိကိုကြီးဆောင်ရပေးခြင်းသဝနတ္တတာကိုနဲ့ဓာတ်လူထားဆက်ဆံခြင်းဆိုတဲ့ဒီအချက်လေးချက်တိုင်းမလိုက်နာဘူးဆိုလို့ရှိရင်တဲ့အမေဖေးပင်ဖြစ်ပါစေသာသမီစီကအကျိုးရမှာမဟုတ်ဘူးတဲ့ဒီလိုဟောတာလားနော်ဘယ်တော့ဒီအရေးကြီးတော့ဆိုလို့ရှိရင်လေဘိန်တို့ညက်လေဘိန်တို့မှာလက်ပန်းသောက်ဆိုတာရှိဘိန်ကျွတ်မထွက်သွားအောင်ကလန်ကလေးတတ်တာကားရည်ကြတော့လည်းတပြိုးပေါ့နော်ဘိန်းကျွတ်ပြီးတော့ထွက်မသွားအောင်တတ်ထားတဲ့ကမ်းလန့်ခံပြီးတတ်ထားတဲ့အချောင်းလေးကိုနပန်းသောလို့ခေါ်တယ်ဒါလည်းနဲ့ပတ်သက်ပြီးပြောတာပေါ့အဲတော့ဘိန်းမကျွတ်အောင်လုပ်ထားတဲ့ကံတဘောကားလဲဆိုရင်နတ်တို့ပါလို့အမြဲတမ်းအရေးကြီးတယ်ကျွတ်ထွက်သွားလို့ရှိရင်ဒီကားဒီလဲရှေ့ဆက်သွားနိုင်မှာမဟုတ်အဲ့လိုပဲလူရဲ့ဆုဆဲတဲ့အသိအဖွဲ့ကြီးတို့ဘုံမိသားစုကြီးတခုဒီတင်ငါဝတ္ထုတရား၄ပါးဟာနမန်ဆောင်တဲ့အလားတူတူတယ်တဲ့ဘိန်းကျွတ်ထွက်သွားအောင်ထားတဲ့အလားတူတူတယ်မောင်းနေတဲ့ကဘိန်းကျွတ်ထွက်သွားပြီဆိုအင်မတန်အန္တရာယ်ကြီးတယ်ပေါ့အဲ့ဒီအန္တရာယ်ကြီးတာတို့မိသားစုထဲမှာတခုနဲ့တခုစိတ်ဝမ်းကွဲပြားပြီးသွားပြီးမတည့်ကြဘူးဆိုရင်အန္တရာယ်ကြီးတဲ့ဟာတခုဖြစ်တယ်ဒါကြောင့်မို့ရသော်ဘုရားကသင်္ကာဝတ္ထုတရား၄ပါးအတိုင်းလိုက်နာဖို့ဆိုပြီးတော့ဟောတာဒါကြောင့်မို့သင်္ခါရစုစည်းတယ်ဆိုတာဘာနဲ့စုစည်းမှာတော့အခုပြောတဲ့အချက်လေးချက်နဲ့စုစည်းပေးရမယ်ဧတာရမီယတရားအရယ်ဒီလိုစုစည်းပေးနိုင်တဲ့စွမ်းအားတွေရှိတယ်ဒါရဏလို့ဆိုနောက်အကျိုးပြုတာတစ်ခုကဘာအဝိဝါဒရလောကမှာတခုနဲ့တခုအငင်းပွားကြတာတွေရှိတယ်ဟောဒီသာရဏိယတရားအတိုင်းလိုက်တာချက်တော့ဝယ်ဆိုရင်အငင်းပွားတရားမရှိဘူးစနိမောင်းနဲ့နှုတ်ချာမှာအငင်းပွားတာရှိတယ်မိသားစုချာမှာအငင်းပွားတာရှိတယ်အသင်းဘွဲ့တွေချာမှာအငင်းပွားတာရှိတယ်အငင်းပွားပြီသူကတစ်မျိုးပြောကိုကတစ်မျိုးပြောအငင်းပွားပြီဆိုလို့ရှိရင်ဘာဖြစ်မတည့်ကြတော့မတည့်ဘူးဆိုရင်မေတ္တာတပြည့်ပြည့်ခံတာနောက်ဆုံးကပြတ်တာတက်တာဒါလောကလူသားတွေဒီလိုဖြစ်တယ်အဲ့ဒီလိုမဖြစ်ရအောင်မြတ်စွာဘုရားသာမဏေရတရားကိုလက်ခံထားကြရမယ်အဲ့ဒီလိုလက်ခံထားလိုက်ပြီဆိုရင်သူတစ်မျိုးမှာတစ်ဖို့ဆိုတဲ့အငြင်းပွားစရာလောကမှာမရှိဘူးအငြင်းပွားစရာမရှိတော့ဘာဖြစ်သာမကိယစိတ်တုကိုတုပဲလို့ပဲလို့လို့အတူတကွလုံးကြတယ်ကိုတူလာပါရိသဝေဆောင်ရဆောင်ရဘေရာကိုပဲဆုံးမြတ်ဆုံးမြတ်အလုံးသဘောတူတယ်စိတ်တူတယ်ကာယတမေကိစိတ်တမေကိအတူတကွလုံးကြိုင်ဆောင်ရကြတာကကာယတမေကိစိတ်သဘောထားချင်းတူညီတာက
စိတ်တမ်းမဲ့ကိ
ပြုနေတဲ့အချိန်မှာဟောဒီကာယတမ်းမဲ့ကိစိတ်တမ်းမဲ့ကိဆိုတာအမတ္တမအရေးကြီးတယ်တုံးနေတူသမက်ကမဖြစ်တော့ဘူးတမက်ကိမဖြစ်တော့ဘူးဆိုရင်ကုသိုလ်ရဖို့ကမတန်ဝေးသွားညှိကုန်ညှိကိုအကြောင်းပြုပြီးတော့အကုသိုလ်တွေပဲဖြစ်တာကုသိုလ်ဖြစ်ဖို့မတန်ခဲရင်းတာဟောဒီကာရဏိယတရားတိုင်းလိုက်နာခြင်းသုံးမယ်ဆိုလို့ရှိရင်ကုသိုလ်တွေဖြစ်လာမယ်တဲ့ညှို့လာမယ်ဒါပြောတာဒါလည်းလားဆိုတော့မြတ်စွာဘုရားတေကိဘာဝါယအသင်းတစ်ခုမှာလူ90တရားရှိပြီပဲတေကိဘာဝတစ်စိတ်ထဲတစ်စံတာတဲ့တစ်လုံးနဲ့တစ်စီးတဲ့မိသားစုထဲမှာ5ယောက်6ယောက်10ယောက်ရှိပေမဲ့တစ်လုံးနဲ့တစ်စီးတဲ့တစ်စီးတဲ့ဒီလိုဖြစ်တစ်စိတ်ထဲဖြစ်ကြတယ်။ဘာလို့လို့လောကကြီးပွားရေးလုံးလဲအောင်မြင်တာပဲကုသိုလ်ရေးမှလည်းပဲအလုံးအောင်မြင်ကြ။ဒါကြောင့်မလို့သာရဏိယတရားဆိုတာလူလောကမှာအဘိဓမ္မာလိုအပ်တယ်ပဲကိဗေကာလပါဖြစ်ဖြစ်ကုသကောင်းမှုလုံးကြတဲ့အခါလူတွေကဒုတိယောက်တည်းလုံးကြရှိသလိုအသေးခွဲနဲ့လုံးကြတာလည်းရှိတာ။အေးအသေးခွဲနဲ့လုံးပြီဆိုတဲ့အခါကျတော့ဒီအချက်တွေကတိတ်အရေးကြီးလာတယ်ပေါ့။ခုနပြောတဲ့သင်္ကာဝတ္ထုတရား၄ပါးနဲ့အရေးကြီးတယ်။အခုပြောမယ့်သာရဏိယတရားဆိုတာလည်းအမတန်မှအရေးကြီးတယ်။သာရဏိယတတလုံးမှတ်ထားဖို့တတလုံးတတိယပြီးလိုက်နာနေရမယ့်တရားလို့ပြောတယ်ကဲသာရဏိယတရားဆိုတာဘာလဲနံပါတ်1ကမစ္စံကာယကမ္မပစ္စုပ္ပတိတံဟောတိသဗ္ဗမသာတိအဝိစေဝရဟောစတာဘုရားဟောတဲ့စကားမြန်မာလိုပြောမယ်ဆိုလို့ရှိရင်လုံဖို့ကံပဲဒီပုံမှာတဲ့ရှင်းမာရောကြွယ်ရပါမေတ္တာကာယကံထားပါတဲ့ကာယကံမေတ္တာထားပါဒါမှတမ်းမအရေးကြီးတယ်ပေါ့ကာယကံမေတ္တာဆိုတာဘာလို့ဆိုလောကီဆောင်ရမှုနဲ့ပြပြီးတော့မေတ္တာပြဥပမာပဲကိုယ်သိမ့်ခွဲတယ်ကတစုံတယောက်ဟာမနိုင်မနစ်တစ်ခုမှနေတယ်ဆိုရင်ဝိုင်းပါတယ်အရွယ်နဲ့မလိုက်ဘူးဆိုလို့ရှင်ဟုတ်လားညီလေးတားထားလိုက်ပါလို့ပဲဟောကာယကမေတ္တာလို့ခေါ်ကာယကမေတ္တာကုဋ္ဌိလက်ရောက်မေတ္တာပြကိုယ်ဒီလေရောမေတ္တာပြကာယကမေတ္တာပြတယ်ဒုက္ခမရောက်အောင်ဒုက္ခရောက်တဲ့ဟာတွေဖယ်ရှားပေးဆိုပါစို့ကိုယ်စင်းဖွဲ့တဲ့ကဖြစ်လူတယောက်ကတခုပစ္စည်းလေးပေးတိတ်ထားပေးတယ်သူမမြင်တဲ့နေရာမှာပစ္စည်းပြက်မဲ့ဆိုမပြက်ရအောင်ဆောင်ရှောက်ပေးထားတယ်ဒါတွေကကာယကမေတ္တာလို့ခေါ်လန်းသွားတဲ့အခါမှာအော်ခလုတ်မထီသူမကြီးကြပါစေနဲ့သူတွေဘာတွေတွေ့ရင်ဖယ်ပေးသွားတယ်ခဲတွေဘာတွေတွေ့ရင်ဖယ်ပေးသွားအဲ့ဒါဟာကာယကမေတ္တာပြတာလို့ခေါ်တယ်ကိုနဲ့ဝဲဝကိုကိုကြီးဆောင်ရတယ်အေးဒါကလုံးမဟုတ်ဘူးဓာတုအလုံးဆုံးပြီးတော့ဒီလိုတွက်တတ်တာမျိုးမရှိဘူးအလုံးမကာယကမေတ္တာထားပြီးတော့လုပ်ပေးဘုန်းကြီးတို့ငယ်ငယ်တုန်းကမင်းငွန်းသွားမင်းငွန်းရောက်တဲ့အခါမှာဆရာကြီးတစ်ပါးကရှေ့ကကြွတော့နောက်ပါလိုက်တလန်းလို့အဲ့ဒီဆရာကြီးကလက်ဖတ်ရှိတဲ့ကြောက်ခဲလေးလက်ပေါ်မှာရှိတဲ့ကြောက်ခဲလေးကိုဖဲဖဲသွားတော့ဉာဏ်ကြောင့်အတော်နဲ့မရောက်ဘူးသူတွေလည်းကောက်ဖယ်လိုက်၊ခဲတွေလည်းကောက်ဖယ်လိုက်တဲ့အကြောင်းကိုတော်တော်များများအိုက်ဆရာတော်။လမ်းမှာရှင်းသွား
ငယ်ငယ်တော့တဘောပေါ့ပေါ့ခုချီဩဒါဆရာတော်ကြီးရဲ့ကာယကံမေတ္တာခေါ်တယ်လမ်းသွားတဲ့ပုဂ္ဂိုလ်တွေခလုတ်မထီစုမင်းကြီးကြပါလေဆိုတဲ့နှလုံးသွင်းနဲ့လမ်းပေါ်မှာရှိတာလေဖယ်ရှားပြီးတော့သွားတာဒါကာယကံမေတ္တာလို့ခေါ်တယ်အများကိုအဲ့လိုထားတယ်လို့ကိုယ်အသိအဖွဲ့ကိုယ်မိသားစုတွေမှာလည်းပဲကာယကံမေတ္တာထားနိုင်တယ်တချို့ကြတော့ကာယကမေတ္တာပဋ္ဌာန်းနိုင်ဆရာတော်ကြီးတစ်ပါးကကြားဘူးတာလေးတစ်ခုပြောအဲ့လိုကာယကမေတ္တာတို့အတိတရားတန်ခါးတွေထဲမှာတပြိတန်ခါးတွေထဲမှာရှိမရှိဆရာတော်ကြီးကထုတ်သံစပွဲတဲ့နိုင်လေးတစ်လုံးကိုကျောင်းပေါ်မှာသူရကသွားတဲ့လမ်းကိုချထားလမ်းပေါ်မှာချထားတဲ့နိုင်လေးကိုလာသမ ्या ကိုတော်တွေကဘာပြောတော့လမ်းပေါ်လာပြီးသူကထားလာထားပါလားလမ်းပေါ်လာပြီးသူကထားသွားတယ်ဘယ်သူမှကောက်သိမ်းသွားတာမရှိဘူးတဲ့နောက်ကိုတော်တော်ကတော့ခြေနဲ့ခတ်ပြစ်သွားတယ်နာကာယကမိတ္တမထားနိုင်ဘူး။အေးဘယ်သူပစ္စည်းပဲဖြစ်ဖြစ်ဘယ်သူသိမ်းတာဘယ်သူထားတာပဲဖြစ်ဖြစ်ကာယကမိတ္တရှိတဲ့ပုဂ္ဂိုလ်ကနေရာတကျပြန်ပြီးတော့သိမ်းပေးသွားတယ်ဒါကာယကမိတ္တလို့ခေါ်တော့။ဒါမိသားစုထဲမှာကာယကမိတ္တမရှိလို့ရှင်ဘာဖြစ်ဟေဒီပကံဘယ်သူပြစ်ထားတာရောဒါကဘယ်သူလုံးထားတော့လဲဆိုပြီးတော့စကားများကြအသေးဘွဲတကူမှလည်းပဲဒါမျိုးကာယကမေတ္တာမထားနိုင်ဘူးဆိုလို့ရှိရင်တန်ခါလောက်တာမဟုတ်ဘူးသူလောက်တာပြီးတော့ဟောတယောက်နဲ့တယောက်ပြစ်ရှာပြီးတော့ကာယကမေတ္တာမဖြစ်ကြဘူးတဲ့ကာယကမေတ္တာမရှိဘူးဆိုလို့ရှိရင်စီလုံးကြီးပြပြရှင်ရဟုလားဘုရားရဲ့သားတော်လေးကာယကမေတ္တာထားတဲ့နေရာမှာအမတ္တမကြီးမားတော့ရှင်ရဟုလာကိုညာတော်တွေကစမ်းညတယ်ရှင်ရဟုလာဟာသိခာကာမအမတန်မှကုချင်းတရားကိုမြတ်လို့တယ်ဟုတ်မဟုတ်စမ်းမယ်ရှင်ရဟုလာနမ်းမယ်လာမယ်လမ်းကိုအမိုက်တွေပြစ်ထားတယ်တပြစီတွေပြစ်ထားပြစ်ထားပြီးတော့မကြလကြပါပြောရင်ဒီမိုက်တွေသူပြစ်ထားဒီတပြည့်စီဘသူပြစ်ထားမကြတဲ့ကြပြောပြီခေရာဟုလာနေမှာသူကဖယားသားဆိုပြီးတော့သူလှုပ်ရှင်တာတော့တယ်ဒီလမ်းသူပြစ်သွားတာနေမှာရှင်ရာဟုလာကြားတဲ့အခါကျကောက်ထည့်ပြီးတော့မြက်ကလေးမိုက်ကလေးတွေသိမ့်တပြည့်စီလေးတွေထားပြီးတော့ရှင်ဘုရားနောက်လည်းဆုံးမပါတတိပေးပါလို့ပြောတာသူမပြစ်ဘူးလို့မပြောသူပြစ်ထားတာမဟုတ်ဘူးစိတ်ဘူးလို့မပြောသူပြစ်ထားတာမဟုတ်ဘူးစိတ်ဘယ်သူပြစ်ထားထားကောက်ပြီးတော့တိမ့်သွားလိုက်ခြံတဲ့ပုဂ္ဂိုလ်ကအပြစ်မဖြစ်ပါစေနဲ့ဆိုတဲ့မေတ္တာစေရနာနဲ့ကိုလုံနိုင်တာလေးကိုလုတ်သွားတာဒါခាយကမေတ္တာလို့ခေါ်တယ်အသိအဖွဲ့တွေထဲမှာဒီခាយကမေတ္တာဆိုတာဘယ်တမအရေးကြီးတယ်ခាយကမေတ္တာပြရမယ်တဲ့ပြနိုင်ရဩဒါပါရဏိယတရားတွေထဲမှာနံပါတ်1မြတ်စွာဘုရားဟောထားတဲ့တရားတစ်ခုအေးရှိမှာပဲဖြစ်ဖြစ်၊ကိုယ်ရမှာပဲဖြစ်ဖြစ်လောကလူတွေကရှိမှာတော့ကောင်းတတ်ကြတယ်၊ကိုယ်ရမှာကျတော့သိမ့်မကောင်းကိုယ်ရအတင်းပြောတယ်ဆိုတော့လူရဲ့သဘောလိုဖြစ်လူရဲ့သဘောလိုပြောရမှာဖြစ်ဘာလို့လဲဆိုတော့အတင်းပြောတဲ့လူကညာတာနော်နမနကပါရသဝစီကမေတ္တာတဲ့မေတ္တံဝစီကမံပိစုပတိတံဟောတိသဗ္ဗမစာရိတ္တသဗ္ဗမစာရိဆိုတာရဟန္တာတွေကြတော့သရေသုံးပုံလို့ပြောတာဟုတ်ကုသိုလ်ပြုတဲ့အသိအဖွဲ့တွေတို့လူမှုရေးအသိအဖွဲ့တွေကြတော့အသိဝင်နေပေါ့လုံးပေါ်ကံပဲတည်ပေါ့ ဆရာမစာလေးဆိုလောက်ကံတဲ့သံဃာစာရိတုအာဝိစေဝရဟောစာကိုယ်ယမဖြစ်စေရှိမှဖြစ်စေလောဘကံပဲ့တည်းအပေါ်မှာမေတ္တာနဲ့ရှင်တဲ့ဝစီကံအပြောဆိုရှိရမယ်တဲ့ဒါလည်းအတ္တမအရေးကြီးတာဒုက္ခနဲ့ဒုက္ခဆက်သွယ်ရဆိုတော့စကားပြောတာနဲ့ပတ်သက်တဲ့ပေါ့ဒုရီယာရှိတော့အကောင်းပြောကြတယ်ပွင့်ရကြလို့ရှိရင်အတင်းပြောတတ်တဲ့ဝန္ဒနာရှိတာအဲ့ဒါဆိုလို့ရှိရင်ကျန်တစ်ဖက်သားကပြန်ကြားလာမြင့်ကွယ်ရဘူးမင်းကဘယ်လိုပြောတယ်ဘယ်လိုပြောတယ်ပြန်ကြားလာပြန်ကြားလာရင်မဖြစ်မေတ္တာပြတ်တာပေါ့ဒါကြောင့်မို့ရှိတစ်မျိုးကွယ်ရတစ်မျိုးပြောတာမျိုးမဟုတ်ဘဲနဲ့မေတ္တာနဲ့ပြောရစရာမျိုးဖြစ်ကိုယ်ရမှာပြောလဲသူ့အကျိုးလိုလားတဲ့စကားပြောရမယ်။ရှေ့မှာပြောတဲ့အကျိုးလိုလားတဲ့စကားပြော။ရှေ့မှာပြောတဲ့အခါကျတော့အကျိုးလိုလားတဲ့အောင်ရောင်ပြောတယ်။ကိုယ်ရကြတဲ့အခါကျတော့မဟုတ်တာနဲ့ပြောတယ်ဆိုရင်မေတ္တာပြတ်ဖို့အကြောင်းနေကြည့်ပဲ။မေတ္တာပြတ်ပြီဆိုတဲ့စီယုံရင်ပြတ်ပြီ။ဒီမိသားစုကဒုက္ခနဲ့ဒုက္ခမတတ်တော့ဘူးဒီအသေးပွဲကြီးကဒုက္ခနဲ့ဒုက္ခမတတ်နိုင်တော့။ဒါကြောင့်မို့မေတ္တာဝစီကံရှိပါလေစကားပြောတဲ့အချို့ယူသားသားပြောမယ်။ကိုယ်ရမှာလည်းပဲတမျိုးတမျိုးပြောမပြောအောင်ရှေ့မှာပြောသလိုပဲကိုယ်ရမှာလည်းပြောအောင်။အပြောဆိုနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကသုံးမှတ်ထားတဲ့စကားလေးတစ်ခုရှိတယ်။တော်တော်တုတ်တန်ဒီမှာဟောထားတာလေးတစ်ခု။အလုံးပြောဆိုနဲ့ပတ်သက်ပြီးတော့မှတ်သားထားတဲ့နေပေါ့။ဒီတရားတွေကနေ့စဉ်လိုက်နာရှင်းသုံးရမယ့်တရားတွေပဲ။စကားပြောတော့မယ်လူဆိုတာစကားမပြောဘဲနေလို့လည်းမရအောင်ပြောရမှာပဲ။ပဇတ်ဆိုတာစကားပြောဖို့နဲ့ထမင်းစားဖို့ထားတာတဲ့။စားတယ်ရှိလေစားရမှာပဲပြောတယ်ရှိလေပြောရမှာပဲ။ကဲပြောပြီဆိုရင်ပြောချင်တာတွေပြောမှလားမဖြစ်ဘူးနော်။ပြောချင်ရတယ်ပြောလို့ရှိရင်ပါတယ်နှုတ်ကြောင့်နှုတ်ကြောင့်သိလက်ကြောင့်ခြေဟုတ်ကဲ့ပြောပြီဆိုလို့ရှိရင်ပြဿနာတက်တော့မှာပေါ့အဲပြောချင်ရပြောလို့မရဘူးရသော်ပြန်ကနှုတ်ကိုစီကံထားဖို့ရတယ်ခေါ်တာရှိတယ်နော်စကားပြောပြီဆိုလို့ရှိရင်တဲ့ကိုယ့်ကိုယ်ကိုပြုပြင်ဖို့ဒါကာလေနဝက္ခမိနောအခါလေပြောတဲ့နဲ့အချိန်မှပြောပါမယ်မပြောတဲ့နဲ့အချိန်မပြောပါဘူးဆိုတော့ကောင်းတာပြောတော့မှလူကြားနဲ့ပြောမခံနိုင်တာတွေရှိသေးတယ်လေအချိန်မဟုတ်ဘဲနဲ့ပြောလို့ရှိရင်လည်းတစ်ဖက်သားမခံနိုင်တာတွေရှိသေးတယ်ဒါဖို့စကားပြောပြီဆိုတော့တော့ပြောတဲ့နဲ့အချိန်လားမပြောတဲ့နဲ့အချိန်လားမကြည့်သင့်ဘူးလားကြ
ည့်ပါဗျာ
ကြည့်သင့်တယ်ဒါတော့ပညာနဲ့စဉ်းစားဘယ်အချိန်မှာပြောတဲ့နဲ့လဲဘယ်အချိန်မှာမပြောတဲ့ဘူးလဲပေါ့အဲ့တော့ကိုယ်စကားပြောတော့မယ်ဆိုရင်ငါစကားပြောရင်ပြောတဲ့နဲ့အချိန်မှာပြောပဲမပြောတဲ့နဲ့အချိန်မပြောဘူးဟောတကယ်အေးအချိန်တန်လို့ပြောပြီဆိုလို့ရှိရင်ဘယ်လိုပြောမလဲရင်ရင်ကြည်ကြည်ပြောမယ်ရင်ရင်ဆိုင်ဆိုင်မပြောဘူးပြောပြီဆိုတဲ့ကတချို့ကရင်ရင်ကြည်ကြည်ပြောတယ်တချို့ကရင်ရင်ရင်ဆိုင်ဆိုင်ပြောရင်ဆိုင်နာအကူကအချက်ကြီးတစ်ခုဖြစ်ဘုန်းကြီးတို့ငယ်ငယ်တုန်းကဆရာတော်ကြီးတစ်ပါးရှိတယ်နှုတ်ကြိုးနေတာသူကနှုတ်ကြိုးနေတာဘယ်သူပဲဖြစ်ဖြစ်သူကနှုတ်ဆိုင်ဟာကောင်းကြီးမသိသေးဘူးလားလူကိုနှုတ်ဆက်တာမသေးသေးဘူးလားနဲ့နှုတ်ဆက်တာ။ကဲအဲ့လိုနှုတ်ဆက်ခံရရင်တစ်ဖက်သားကဘယ်နဲ့နေမလဲ
။
တိုင်းမှာမဟုတ်ပါဘူးနော်။ဘယ်တော့ဖြစ်ဖြစ်သူကငါကလေးနဲ့စကားပြောလို့ရှိတယ်။နှုတ်ကြိုးလို့။အဲ့လိုနှုတ်များမကြိုးကြစေနဲ့
။ပါဗျာ
။ရှင်ပိဋ္လိန်နဲ့ဝိသဆိုတာယန္တာဖြစ်တဲ့ဘဝအထိနှုတ်ကြိုးသွားလို့ဒုက္ခတွေရောက်တယ်မဟုတ်လား
။ပါဗျာ
။ဒုက္ခတွေရောက်တယ်လူတွေကမြင်လို့ရှိရင်ငရုတ်ပါလို့ခေါ်တာသူကနှုတ်ချိုးနေရှာတာ 黑港旅游嘛，都可以弄出来。黑港旅游嘛，说现在那个北京站没有，喏。再说，广州这里有个边，现在这边的，现在的呢，全然的没丢了。这车啊，车就比标了，但眼睛上模糊。眼睛这些标的也没得，但我不过手。眼睛的这个呢，标没，现在的标没有那么标糊，但都得查。我脑袋去，见到眼睛这些标吧也。表的那个，这个我不好估算，搞忘了。
搞忘了。
哎，那家伙喽，不点那我看没，那阿不点那。表为什么呢？慢点的表吧，慢慢的的项目表吧呢？啊。哎，慢那慢的，这看的人家喽，就没事的，这家里有没事了？
有事呀。
是吧？这黑岗的话，累死了，阿妹不帮我吧？慢了慢了呗，就是。
是
吧？哎，就是嘛，慢了嘛，累，我们慢了，都来得慢了，时间都长，好个。哎，那叫么路？你说别个累疲劳，调息昂好了，那他单一点呢？我看没弄，那他单，股票的时间，等有利息比，就是的时间呢，就没，就没时间了，就哦，那个时间也长。刚明你还有标的看嘛努力个得看这样家了没谈的标的是的了蒙路标的是的了那蒙路标的是的了那蒙路标的是的了无论没谈的标的是的了大家好没谈是的我看你那我找到的了哦，你说你啊，阿公侬有准备啥了喏？但路不出山也公侬准备啥？伊表面说了是表面的钱嘛，表面，不表面的钱不表糊，人人皆是表面，山山山山不表糊，慢慢为表面，慢慢慢不表糊，阿就是个为表面，阿就没事了，我们表糊。没得谁的表妹，找到谁的没表给不老高。哎，这路没得，我是个庙嘛，我帮点地方嘛。这没得，我是个庙，西边说了是，这顶坡的，这没得手机啊，没人就拍地方啦。
有
啥呀？没人就你忙活，大家伙别上边了，打了你呀。这天的路呢，棉麻草的，棉路啊嘛的，它棉里啦。那这个没等没弄干嘛，不是把这等好的，大家把啥的都把卫生把弄好啥，都莫改变的，就你那不顾的不嘛，是要是嘛要不要吧？没等谁的他吧？起码的没没得差别，国家家的木瓜的那么高木的，大家我没得我们说的，干一个没得，我是一个没得，不弄个没得，谁天的弄那个没得差不，那我什么都得没了，喏，啊，这块的嘛，不比着业绩的，哦，没得差别说的是，别的那么得到五的五的，四六年就得。草原路改下来干嘛？表水的、产米的、这路的水的、皮的，咱们干那这包子烤肉吃的，谁就过路路家里去吃路线？因为咱们谁抢那些皮的包？谁抢那边说个那个，叫咱们再不拿肉？阿古都莫为孬路，阿古都为那边说谁抢那些皮的路？大家你也这样都帮系
统
了然后这来哪样嘛是大家人那好奇他妈的干嘛呢是的多度拉度 စာတူစာကျလို့တော့ခုစားကြပြီတောက်ကြပြီဆိုတဲ့အခါမှလည်းပဲခွဲချခွဲချမလုံးအောင်ဘူးတဲ့တချို့ကအိမ်နေမှတော့အဲ့လိုခွဲချခွဲချလုံးတယ်မိသားစုတဲ့မှာဒီဟင်းကတော့နေဖေအတွက်နေမစားနဲ့ရှိဘူးလားမိဖို့ကြောင့်လည်းမကြားဘူးတဲ့လို့အောင်မေးတာဒီဟင်းကတော့ဘသူ့အတွက်နေအတွက်မပါဘူးလို့ကျွန်တော်ဟိုတစ်ဖက်သားကစိတ်ကောင်းမှလားကောင်းပါဘူ
းဗျ
ာကောင်းဘူးစားတဲ့အခါမှာခွဲချခွဲချမလုပ်အောင်အကောင်လုံးတူတူပဲညီလူညီမြစားနော်အဲ့လိုညီလူညီမြစားတာကိုပဲသာသာရဏဘောဂီတဲ့ပစ္စည်းတစ်ခုကိုတောင်းတဲ့အခါမှာလည်းညီလူညီမြတောင်းဒါတော့ငါတော့မင်းမတော့ဘူးဆိုတော့မရှိရအားလုံးကခွဲချမ်းခွဲချမ်းမလုပ်အောင်ခွဲချမ်းခွဲချမ်းလုပ်လို့ရှိရင်ဘာဖြစ်စိတ်ဓာတ်ကပွဲပြားလာတယ်ဒါမျိုးကဒီလိုဖြစ်လာတာမိသားစုထဲမှာတော့ရှိတတ်တဲ့တရားကြားဖို့လေတာအဲဒါကြောင့်မလို့ဒါလည်းပဲအမတန်မှအရေးကြီးတယ်ညဉ့်ညွန့်ရေးအတွက်နောက်အရေးကြီးတာတွေပါလဲလို့ဆိုလို့ရှိရင်ပိလတ်တမညကတော်ကိုချင်းတရားတွေ့ရမယ်အသေးအဖွဲတစ်ခုတည်းလူရကိုချင်းတရားကောင်းတယ်တဏီရဲ့ကိုချင်းတရားကောင်းလို့ကိုချင်းတရားမကောင်းတဲ့ပုဂ္ဂိုလ်တရားပါလာပြီဆိုလို့ရှင်ထိုအသေးဝက်ဖြစ်စီခြင်းရဲ့အကြောင်းကဲစဉ်းစားကြည့်မိသားစုတစုတည်းပဲကဲအချင်းပြတ်တဲ့ကလေးတရားပါလာပြီအတော်စားတွေပါလာဒီမိသားစုဘယ်လိုနေပါဆက်ချင်းရတယ်ပေါ့လား
မှန်ပါဗျာ
ဩအားလုံးကတဏီတဲ့ဘာသာတရားကိုလည်းလေးစားတယ်ကိုချင်းတရားကောင်းရတယ်အလောင်းအစားတို့အကောက်တောက်စားတို့မရှိကြဘူးလိမ်ပါကြတယ်ဆိုရင်အဲ့ဒီမိသားစုကဘလောက်ချမ်းသာကြလဲနော်မှန
်ပါပါဗျာ
ထို့တူပဲအသေးအဖွဲတည်းမှာလည်းပဲကိုချင်းတရားပြပြတဲ့ပုံပုံမဟုတ်ဘူးအားလုံးကတဏီတဲ့ကိုချင်းတရားကိုချင်းတရားအားဖြင့်ညီညွတ်ကြဒါနဲ့ညီဖို့လို့တာရဏီယတရားထဲမှာတူနဲ့တူပါတယ်ပေါ့ဘာတူရကိုချင်းတရားတူညီရမယ်။ကောင်းတဲ့ကိုချင်းတရားတူညီဖို့လိုတယ်။နောက်ထပ်တူညီရမယ့်အချက်တစ်ခုကဘာလို့ဆိုအမြင်ရင်းတူညီရမယ်။ဒိဋ္ဌိတာမညကတော။အမြင်ရင်းတူရမယ်။အမြင်မတူဘူးဆိုလို့ရှိရင်ဒီအဖွဲ့အစဉ်တစ်ခုဘယ်လိုလုပ်စုစည်းလို့မရ။အမြင်ကွဲပြားလာခြင်းတည်းပြည့်စည်ရရင်ကျင်းရဲ့အကြောင်းအခုဖြစ်လာတယ်။ဟုတ်။ဒါကြောင့်ဘုရားဆရာမကသီလတမညာကတော်နဲ့ဒိဋ္ဌိတမညာကတော်။ဒီကနေ့ဘုရားဆရာမရဲ့တပည့်သားယဟန်တော်တွေကိုသံဃာလို့ခေါ်တယ်။စာပေနဲ့ပြောမယ်ဆိုလို့ရှင်၄ပါးအနည်းဆုံး၄ပါးရှိတဲ့အစုအဝေးကိုသံဃာလို့ခေါ်တယ်။သံဃာဆိုတာအသင်းအဖွဲ့ပဲ။အင်္ဂလိပ်လို community လို့ပြန်community of monks အစုစည်းတစ်ခုတန်ခဆိုတဲ့အတိတ်ပဲအစုအဝေးဒါကြောင့်မို့တန်ခဆိုတဲ့စကားလုံးဘရောမဘဟုဝပလူရယ်နဲ့မတုံး singular ဧကုံနဲ့ပဲတုံးတယ်အမြဲတန်ခဧကုံနဲ့ပဲတုံးတယ်ဘာလို့တခုလေတစုလေဖြစ်ရဧကိပါအဖွဲ့လို့ဆိုတာတစ်ခုတည်းပဲဟုတ်ကဲ့ပါဘုရားအမေင်္ဂလာဘုံလံဘုံလုံးအသင်းဆိုတာတစ်ခုတည်းလားနှစ်ခုလား
တစ်ခုတည်းပါဘုရား
ဘယ်နှယောက်ပါပါတစ်ခုတည်းပဲ
မှန်ပါဘုရား
စုစည်းတာဟုတ်ကဲ့
မှန်ပါဘုရား
အလုတ်တူနဲ့စုစည်းတာအေးမြတ်စွာဘုရားရဲ့တတိသားဖြစ်တဲ့ယဟန်နေကိုတန်ဃာလို့ခေါ်တချို့လူတွေကတော့ဘုန်းကြီးတစ်ပါးနဲ့လည်းတန်ဃာလို့ခေါ်တယ်ခေါ်ရပါတယ်လို့တန်ခါလို့မခေါ်ဘူးနော
်မှန်ပါပါဗျာ
အနည်းဆုံး၄ပါးရှိမှဝိနိကံအရအနည်းဆုံး၄ပါးရှိမှတန်ခါလို့ခေါ်တယ်အေးတန်ခါလို့ဆိုတဲ့အခေါ်မှာတန်ခါဆိုရင်အဓိပ္ပာယ်က literal meaning ခေါ်တာပေါ့ဒီစကားလုံးရဲ့စကားလုံးဝဟာရအရင်အမြစ်ကပြောတဲ့အဓိပ္ပာယ်ကဘာလို့ဆိုလို့ရှိရင်
ဒိဋ္ဌိသီလသာမဉ္ဇသင်္ခတေနသင်္ခတိတ္တတံဃောအယူချင်းတူတယ်ကိုချင်းတရားချင်းတူတယ်အမြင်ချင်းတူတယ်အဲ့ဒီတူနဲ့တူနဲ့ပေါင်းဆက်ထားတဲ့အဖွဲ့အစည်းလို့ဒီလိုပြောတာကွဲပြားနေလို့ရှင်ပေါင်းလို့မရဘူးကိုချင်းတရားတူရမယ်အမြင်ချင်းတူရမယ်ဟောသီလသာမဉ္ဇသာမဉ္ဇဆိုတဲ့သက္ကလောကိုပမာရိယအဓိပ္ပာယ်တစ်မျိုးပေါင်းဒီနေရာမှာသာမဉ္ဇဆိုတာတူတာကိုပြောတယ်နော်မှန်ပါဗျာသာမဉ္ဇနဲ့ဝိပေသဆိုတာကြတော့အဓိပ္ပာယ်တစ်မျိုးဒီသာမဉ္ဇကတူညီမှုလို့အဓိပ္ပာယ်ရသာမဉ္ဇနဲ့ဝိသေသအဲ့ဒီသာမဉ္ဇကြတော့အများဆိုင်လို့အဓိပ္ပာယ်ရတောင်းကိုခေါ်ရမ်းလည်းရှိသေးတယ်သာမဉ္ဇတောင်းသမညာတောင်းနေတဲ့ဆရာတော်ကိုသမညာဆရာတော်လို့ခေါ်တာရှိသေးတယ်เนาะအဲ့ဒါလေးနဲ့မတူဘူးဒီမှာဆိုလိုတာကသမညာဆိုတူညီမှုတခြားနေရာမှာသမညာဆိုတာအားလုံးနဲ့သက်ဆိုင်တာလို့ဒိဗေယဒီနေရာကတူညီမှုသီလသမညာကိုချင်းသီလချင်းတူညီတယ်ဒိဋ္ဌိသမညာအမြင်ချင်းတူညီတယ်အဲ့ဒီတူညီမှုနှစ်ခုနဲ့ပေါင်းစပ်ထားတဲ့အဖွဲ့အစည်းတစ်ခုကိုသံဃာလို့ခေါ်တာပါဒီလိုတည်းပဲရတော့အဲ့ဒီတူညီမှုနှစ်ခုပြည့်ပြားသွားပြီဆိုလို့ရှိရင်ပေါင်းလို့ရပါ့မလား
ရပါဘူး
ခင်ဗျာညဘူးဒါကြောင့်မို့ခုသာရတိယတရားထဲမှာညဆောင်ပြားကဟောထားတာသီလသမဉ္ဇကတော်တဲ့ကိုချင်းသီလတွေတူညီဖို့လိုအပ်တယ်တဲ့ဒိဋ္ဌိသမဉ္ဇကတော်အမြင်ချင်းတူဖို့လိုအပ်တယ်ဒါအခြေခံအဖြစ်ပြောတာအစစ်မြစ်အဖြစ်ပြောမယ်ဆိုလို့ရှိရင်ကိုချင်းသီလဆိုတာလူအဖွဲ့အစည်းတရားမှာဆိုရင်၅ပါးသီလပေါ့တန်ဃာရီအဖွဲ့အစည်းမှာဆိုလို့ရှိရင်၂၂၈တွယ်သောသိက္ခာပုဒ်တိပေါ့သူ့ဟာနဲ့တူတယ်သီလရှင်အဖွဲ့အစည်းဆိုရင်၈ပါးသီလပေါ့ဒီလိုကိုချင်းတရားတူတာအမြင်ဆိုတာကြတော့ဘာလို့ဆိုလို့ရှိရင်ကာမတက္ကတသမ္မာဒိဋ္ဌိဆိုတဲ့အမြင်ရင်းနဲ့တူရမယ်ဒီတဲ့အဆင့်မြင့်လာလို့ရှိရင်ဝိပဿနာသမ္မာဒိဋ္ဌိလို့ဆိုရယ်သင်္ခါရသဘာဝတရားတွေရဲ့မမြဲတဲ့သဘောဆင်းရဲတဲ့သဘောကိုယ်ဆိုးပိုင်ခြင်းမရှိတဲ့သဘောတွေကိုမြင်တဲ့ဝိပဿနာသမ္မာဒိဋ္ဌိအဲ့ဒီအမြင်တွေတူရမယ်လို့ဒီလိုပြောတာနော်ကောင်းပြီသာရဏိယတရားနဲ့လိုက်တန်ရှင်းသုံးမယ်ညဆောင်များကသာရဏိယတရား6ပါးနဲ့ဟောတာအဲ့ဒီ6ပါးကိုလိုက်တန်ရှင်းသုံးဖို့လွယ်တယ်ပမာဒီမှာလူမှုရေးအသင်းဖွဲ့တွေရှိတယ်ဘာသာရေးအသင်းဖွဲ့တွေရှိတယ်မြည်သည့်အသင်းဖွဲ့ပဲဖြစ်စေနောက်ဆုံးအသင်းဖွဲ့လို့မခေါ်ရတဲ့မိသားစုပဲဖြစ်စေဟောဒီသာရဏိယတရားတိုင်းရှင်းသုံးသွားမယ်ဆိုလို့ရှိရင်ပြဿနာရှိပါအောင်လားရှိ
ပါဗျာ
မရှိဘူးတဲ့ကဲပြန်ပြီးတော့ကြည့်အောင်မေတ္တာကာယကံရှေ့ရောပွက်ရပါမေတ္တာကာယကံထားပါတဲ့အချင်းချင်းပေါ့ပွက်ရရောရှေ့မှာပါမေတ္တာဝစီကံထားပါတဲ့ပွက်ရရောရှေ့မှာပါမေတ္တာပနောကံထားပါမေတ္တာနဲ့ပတ်သက်တာ၃ခုသာတော့တဲ့အခါမှာခွဲခြားခွဲခြားမလုပ်ပါနဲ့တညီတည်းစားပါဟုတ်လားခုကိုကျင့်တရားနဲ့တူညီအောင်ထားပါတဲ့အမြင်ချင်းနဲ့တူညီအောင်ထားပါအလုံးပေါင်းလိုက်တဲ့အခါကျတော့6ခုဒါကိုမြတ်စွာဘုရားကသာရတိယတောက်တယ်မှာဆာယိမိဘိက္ခဝေဓမ္မသာရတိယစိတ္တယဟန်တို့တစ်သက်လုံးမှတ်ထားရမယ့်တရား6ခုရှိတယ်တဲ့အဲ့ဒီတသလုံးမှတ်ထားရမယ့်တရားတွေကပိယကရဏတဝုနဲ့တဝုချစ်ခင်မှုကိုဖြစ်စေတယ်ဂရုကရဏတဝုနဲ့တဝုလေးစားမှုကိုဖြစ်စေတယ်သင်္ခါရစုစည်းထားဖို့အတွက်အဝိဝဒာယအငင်းခုံကင်းဖို့အတွက်သာမကိယကိုစိတ်ညီညွတ်ဖို့အတွက်ဧကိဘာဝယဒုစုတိဖြစ်ဖို့အတွက်ဟောဒီတရား6မျိုးအကျိုးပြုပါနိုင်မယ်လို့ပြဆိုပြအောင်။ဒါကြောင့်မလို့ ပါရဏီယတရားဟာမှတ်တမ်းအရေးကြီးတယ်ရှင်းတော့လည်းပဲအသိဘွဲ့တွေမှန်တယ်ဗျပါရဏီယတရားနဲ့အညီဆောင်ရွက်ပြီးတော့သွားကြလို့မိမိတို့ဆွေလောက်ကန်တဲ့ပါရမီကုသိုလ်တွေဟာပြည့်လာကြကုသိုလ်ကောင်းမှုလုပ်ပြီးပါရဏီယအသိဘွဲ့တွေလုပ်ပြီးဆိုခရီးပါရဏီယတရားကိုမလိုက်နာပဲနဲ့လုံးလုံးပဲဆိုလို့ရှိရင်အကုသိုလ်တွေတူပွားလာနိုင်ပေါ့။ဘာကြောင့်အကုသိုလ်ဖြစ်တုံးဆိုအငင်းခုန်ဖြစ်ဖို့အကြောင်းပြုတုံးနဲ့တူမတည့်တာကိုအကြောင်းပြုပြီးတော့အကုသိုလ်တွေဖြစ်လာ။ကုသိုလ်ရရမဲ့အစားအကုသိုလ်တွေဖြစ်လာနိုင်တယ်။ဒါကြောင့်မို့ဟောဒီတာရဏိယတရားအစင်သာဝရမှတ်သားပြီးတော့လေ့စားလိုက်တာအမှန်တရားဒီပဲတဲ့။ရှင်းရမလဲဘာသာရေးနဲ့ပတ်သက်ပြီးတော့ကုသိုလ်ကောင်းမှုတွေလောက်ကြတာ။အေးအလုံးနဲ့သိကြတာပဲ။မစလရွာကမကားတို့ဥဆောင်တဲ့လူ33ယောက်ဆုံးကုသကောင်းမှုလုံးချတယ်33ယောက်ဖွဲ့စည်းတယ်ကုသကောင်းမှုတူတူလုံးချတော့စိတ်တူသဘောတူလုံးသွားကြတော့ဒီကနေ့တာဝရိန္ဒာနတ်ပြည်ဆိုတာပေါ်လာအေးတာဝတိန်သဆိုတဲ့စကားက33ယောက်လို့အဓိပ္ပာယ်ရတယ်33ယောက်မင်းသားတွေ33ယောက်ရှိအဲ33ယောက်တွေလုံးထားတာကိုအကြောင်းပြုပြီးတော့ဥပမာနတ်ပြတ်သက်ကြီးတွေကလည်း33ခုသူတို့မှာသဘင်ထဲမှာလည်းပဲသူတို့ထိုင်ဖို့ပလင်ကြီးတွေကလည်း33ခုပဲတူတူလောက်တာစိတ်တူကိုယ်တူသဘောတူကုသိုလ်ကောင်းမှုအတူတူဆောင်ရွက်ကြသည့်အတွက်ကြောင့်ခုမှလည်းသွားပြီးတော့အတူတူဖြစ်ကြတယ်အခုလည်းပဲကုသိုလ်ကောင်းမှုကိုတူတူလုပ်ကြလို့ရှိရင်စိတ်ဆန္ဒသဘောထားတွေတူညီပြီးတော့နေကြမယ်တရားစွာအားတွေတူကြမယ်ကိုကျင့်တရားတွေတူကြမယ်စာကဆိုတဲ့ဆုံးနမှုတွေတူကြမယ်အသိပညာတွေတူကြမယ်ဆိုလို့ရှိရင်ဘဝစတိုင်းဟာလက်တွဲကိုယ်စီတူတူဖြစ်ကြမှာပဲအဲဒီအဲ့ဒီထဲမှာဆန္ဒဝိရိယဝိမန္တစိတ်တလို့ခေါ်တယ်လူချင်းထဲမှာစန္ဒတွေတူပေမဲ့လို့နော်အခြေခံအားဖြင့်တူပေမဲ့လို့မတူနိုင်တာရှိသေးတယ်။ဘာလဲလို့ဆိုလို့ရှင်။ဆန္ဒပြင်းထန်သူရှိတယ်။မပြင်းထန်တဲ့သူရှိတယ်။ဝိရိယထက်သန်တဲ့သူရှိတယ်။စိတ်မထက်သန်တဲ့သူရှိတယ်။စိတ်ဓာတ်ထက်သန်တဲ့သူရှိတယ်။စိတ်ဓာတ်မထက်သန်တဲ့သူရှိတယ်။ဝိမန္တဆိုတဲ့အသိပညာထက်သန်တဲ့သူရှိတယ်။မထက်သန်တဲ့သူရှိတယ်။ဟုတ်အေးဆန္ဒတို့ဝိရိယတို့ဝိမတတို့စိတ်ဓာတ်တို့ဆိုတဲ့ဒီတဘာဝတရားတွေထက်သန်ပြင်းထန်လာတဲ့ပုဂ္ဂိုလ်ကခေါင်းဆောင်ဖြစ်တယ်33ယောက်သောကုသိုလ်ပြုပဲ့တဲ့တာဝရိဏနတ်ပြည်ရောက်တဲ့အခါခေါင်းဆောင်လုပ်တဲ့ပုဂ္ဂိုလ်ကတရားမင်းဖြစ်တာပေါ့ကျန်တဲ့ပုဂ္ဂိုလ်တွေကလည်းပဲပဇာပတိနတ်မင်းကြီးတို့တဇက်ကတုတ်ထဲမဲ့ပါရမောလားဤတာဏနတ်မင်းကြီးတို့ဝရုဏနတ်မင်းကြီးတို့ဆိုအဲဒီ33ယောက်ထဲကလူတွေပဲရှိတယ်အများနဲ့တူညီုံလောက်ဆန္ဒရှိတဲ့ပုဂ္ဂိုလ်ရှိတယ်ဥဆောင်ဥရလုတ်ပြီးတော့ထက်သန်ပြင်းပြတဲ့ဆန္ဒရှိတဲ့ပုဂ္ဂိုလ်ရှိအဲဒီထက်သန်ပြင်းပြတဲ့ဆန္ဒပုဂ္ဂိုလ်ရှိတဲ့ပုဂ္ဂိုလ်ကတော့ဒီဖွဲ့စည်းတဲ့မှာသူကခေါင်းဆောင်ဖြစ်သွားမှာပဲဝိရိယကလည်းသူများတဲ့ပို့ပြီးတော့ထက်သန်လာလို့ရှိရင်သူကခေါင်းဆောင်ဖြစ်သွားတာစိတ်ဓာတ်ကလည်းသူများတဲ့ပို့ထက်သန်ရင်သူကခေါင်းဆောင်ဖြစ်တယ်ဝိမန္တလို့ဆိုတဲ့ဆင်ញဉဏ်ကထက်သန်လို့ရှိရင်သူကခေါင်းဆောင်ဖြစ်တယ်တဲ့ဒါကြောင့်ဆန္ဒဝိရိယဝိမန္တထက်သန်လို့ရှိရင်ကုသိုလ်တွေလည်းထက်မြက်တယ်အကျိုးတွေလည်းထက်မြက်တယ်ဆန္ဒဝိရိယဝိမန္တစိတ်ဓာတ်ဆိုတဲ့သဘာဝတရားတွေဟာအလေအလတ်လောက်ပဲဆိုရင်အကျိုးပြီးတော့လည်းအလေအလတ်ပဲအကျိုးပေးတယ်။ဆန္ဒဝိရိယဝိမန္တစိတ်ဓာတ်ဆိုတဲ့ဒီသဘာဝတရားတွေဟာနည်းနည်းနှိမ့်ချနေတယ်ညံ့နေတယ်ဆိုလို့ရှိရင်အကျိုးပေးတဲ့အခါမှာလည်းခက်ညံ့ညံ့ပဲအကျိုးပေးတယ်။ဒါကြောင့်မို့ကုသကောင်းမှုပေါင်းစုပြီးတော့ဖြူကြတဲ့နေရာမှာဘယ်သူကအဆုံးဖြတ်ပေးသွားတော့လို့ဆိုလို့ရှိရင်ခုဒီဆန္ဒဝိရိယစိတ်ကြောင့်ဝိမန္တဆုံးဖြတ်ပေးသွားတယ်။ဒီတဘာဝတရား၄ပါးကိုအဋ္ဌိပါဒလို့မြတ်စွာဘုရားဟောတာရှိတယ်။အဋ္ဌိဆိုတာအောင်မြင်ခြင်းရဲ့ပါရအကြောင်းတရား။ဘာပဲဖြစ်ဖြစ်ခရီးတဘာဝတရားတွေသက်သ တန်လာလို့ရှိရင်အောင်မြင်မှုဟာရရှိနိုင်တယ်လို့ပြောတာနော်ဆန္ဒဆိုတာ wish to do လုပ်ချင်တာကုသိုလ်လုပ်ချင်တာဒါဆန္ဒပါဠိလိုဆန္ဒဝတ္တောကိဏ္ဍမကမ္မန္တသိတိစိတ်ဆန္ဒရှိတဲ့ပုဂ္ဂိုလ်ဟာဘာမဆိုအောင်မြင်တယ်လို့ပြောတယ်မပြေးနိုင်တဲ့ကိစ္စဆိုတာမရှိဘူးတဲ့အားလုံးပြည့်စုံနိုင်တယ်အဲ့ဒါကိုခွန်ကြီးတို့အလျော်အင်္ဂလိပ်လိုပြန်လို့ရှိရင်တော့အင်္ဂလိပ်ဘာသာစကားနဲ့မှတ်ချင်ရင် Santa makes the impossible possible အတိပ္ပယ်က Santa သည်မဖြစ်နိုင်တာကိုဖြစ်အောင်လုပ်နိုင်သည်လို့ဒီလိုပြောတယ်ဒီစကားကိုဘယ်နေရာမှာသုံးလို့လို့ဆိုရဲအခြားဘာသာကြားတွေကဘယ်နေရာမှာသုံးလို့ဆိုရဲ God makes the impossible possible God ဆိုရဲထာဝရဘုရားမဖြစ်နိုင်တာတွေကိုဖြစ်အောင်လုပ်တယ်လို့ဒီလိုသုံးတာဗုဒ္ဓဘာသာတွေအနေနဲ့အဲ့ဒါကိုမသုံးဘူး Santa makes the impossible possible ပဲဒါပြလို့ရုံးဆိုလို့ရှိရင်ဗုဒ္ဓဘာသာတွေမှာအောင်မြင်မှုရဲ့အခြေခံအကြောင်းဟာအပြင်မှာရှိရလားအတွင်းမှာရှိတာ
။
အတွင်းမှာရှိတာ။နော
်။
ကိုယ်ပေါ်မှာရှိတာအပြင်ကိုအားကိုးရမှာလားအတွင်းကိုအားကိုးရမှာ
။အတွင်းကိုအားကိုးရမှာ
။အေးအတွင်းကိုအားကိုးရမှာ။ကိုယ်တဏ္ဍာမှာကိုရှိပြီးတော့လူတွေကကိုယ်တဏ္ဍာရှိတဲ့အရည်သွေးတွေကိုထင်သေးပြီးတော့အပြင်ကဟာဒီအားကိုးနေကြတာအဲ့ဒါမှန်ရင်ဖြစ်တယ်။အပြင်ကဟာကိုအားကိုးနေတခြားလုံးလူလောကလူတွေကအပြင်ကိုအားကိုးလာကြတာကအကျင့်ကြီးပါနေတာလေလူလောကရောက်လာကြတဲ့ကအပြင်ကိုအားကိုးကြတာကိုအရှင်ကြီးကိုဝယ်ရဒီအရှင်ကြီးကိုဝယ်ရတဲ့အပြင်ကိုအားကိုးလာဒါလူတွေကဘာဥခိကာလကလေးကအမုံတိုင်းကြီးတွေကြတာတို့မိုးချိုးကြီးတွေပြစ်တာတို့လျှက်စီးတတ်တာတို့တဘာဝအင်အားကြီးတွေရဲ့ချင်းချောက်မှုကိုခံရတဲ့ကလူတွေကြောက်ကြောက်တဲ့အခါကျတော့အာကိုးစရာမရှိအာကိုးပြီးတော့အပြင်ကိုအာကိုးတဲ့အလေးချင်းကြီးတစ်ခုပါသွားတယ်ဘုရားဆရာဓမ္မပဒမှာအဲ့တိုင်ဟောထားတာပဟုဝီတရဏံယန္တိပပတာနိဝနာနိသအာရမရုခစေတယာနိမနုဿဘယတစ္စိတာကျောင်းစီရဘေးတွေနဲ့အချင်းချောက်ခံလိုက်ရတဲ့အခါမှာလူတွေဟာအာကိုရရှာကြတဲ့အခါတောဆောင်တက်ကြီးတွေတို့တောင်ဆောင်တက်ကြီးတွေတို့သစ်ပင်ဆောင်တက်ကြီးတွေတို့စိတ်ထဲကဖန်တီးပြီးတော့ကိုယ်ဝင်နေကြတယ်။တစ်ခါတခါကြီးစရာဘလောက်ကောင်းလို့ဆိုအဲ့ဒီ night ကိုလည်းမမြင်ဘူးနော်။သို့သောကိုယ့်အကူအယုတ်ထုပြီးကိုယ့်အကူကြောက်လိုက်တာလူတွေကြောက်ပြီးတော့ချစ်ခိုးနေကြတယ်အဲ့လိုဖြစ်တတ်တယ်အဲ့တော့လောကမှာလူတွေကကိုယ့်ရဲ့အရေးချင်းကိုကိုနားလဲဘူးဒါကြောင့်မြတ်စွာဘုရားကသန္ဓေနဲ့ဝီရိယနဲ့ဝိမန္တစိတ်တာသန္ဓေကဘယ်မှာရှိတာနော်ကိုယ်စိတ်ထဲမှာရှိတာဝီရိယကဘယ်မှာရှိတာနော
်ကိုယ်စိတ်ထဲမှာရှိပါတယ်
ကိုယ်စိတ်ထဲမှာရှိတာစိတ်တာတဲ့ကိုယ့်ရဲ့စိတ်ဓာတ်ကိုပြောတာဝိမန္တအသိဉာဏ်ဘယ်မှာရှိတာနော
်ကိုယ်တ
ဏ္ဍမှာရှိတာအဲ့ဒါတွေကိုအကူအညီကြီးပွားတွေ့တဲ့လောက်တော့နောက်ဆုံးနိဗ္ဗာန်ကိုရအောင်ဆိုတာလည်းပဲဒါတွေကိုမြင့်တင်သွားတာပဲဟုတ်ပါဘူး။ဟောသံဃာရှိတဲ့ပုဂ္ဂိုလ်တွေကနိဗ္ဗာန်ကိုလိုချင်ပြီဆိုတော့ပြင်းထန်တဲ့သံဃာရှိတွေအတွက်ကြောင့်နိဗ္ဗာန်ရောက်ကြောင်းတရားကိုရှာတယ်။နိဗ္ဗာန်ရောက်ကြောင်းတရားရှာတော့မြတ်စွာဘုရားကဧကယံသောအယံမိခွေမကောတဲ့ဟောတာတစ်ခုတည်းပဲတဲ့နိဗ္ဗာန်တသသစ္စိကရိယာယနိဗ္ဗာန်ကိုမျက်မှောက်ပြုဖို့အတွက်ဒါတစ်ချောင်းလေးသောလမ်းပဲလို့ဆိုပြီးမဂ္ဂင်၈ပါးအကျင့်တရားကိုဟောထားတာအဲ့ဒီမဂ္ဂင်၈ပါးအကျင့်တရားတိုင်းကျင့်ကြံကြုတ်အထောက်ပဲ့ဆိုလို့ရှိရင်နိဗ္ဗာန်ရောက်မယ်တစ်ခုတည်းသောလမ်းအဲ့ဒီတစ်ခုတည်းသောလမ်းမစရာအကြောင်းရှိဘူးဒီလမ်းပေါ်ရောက်သွားလို့ရှိရင်ဒီလမ်းတိုင်းလျှောက်သွားရင်နိဗ္ဗာန်ဆိုတဲ့စခန်းရောက်မှာပဲလို့အဲ့ဒီလမ်းကဘာလို့ဆိုတော့ချစ်မြတ်စွာဘုရားဟောထားတာပဲခင်ရှင်မသမ္မာဒိဋ္ဌိမှန်ကန်တဲ့အမြင်ရှိရမယ်ဟုတ်တယ်မှန်မှန်ကန်ကန်မြင်ဖို့လိုတယ်မ မင်္ဂနဲ့အမြင်ဆိုတာဘာပြောတာတော့အမြင်ဆုံးအဆင့်နဲ့ပြောမယ်ဆိုလို့ရှိရင်ဒုက္ခကိုဒုက္ခလို့မြင်တယ်ဒုက္ခဖြစ်ကြောင်းတရားကိုမြင်တယ်ဒုက္ခချုပ်ငြိမ်းရာကိုမြင်တယ်ဒုက္ခချုပ်ငြိမ်းရာရောက်ကြောင်းအကျင့်တရားကိုမြင်တယ်ဆိုလိုတာကသစ္စာ၄ပါးကိုမြင်တယ်ပေါ့
ပါပါဘုရား
သစ္စာ၄ပါးမြင်တယ်ဆိုတာအကြောင်းတရားနဲ့အကျိုးတရားကိုမြင်တယ်
ဒု
တိယတွေရထားတာဘာကိုရတာတော့လို့မေးလို့ရှိရင်ဒုက္ခရထားကဲဒုက္ခရထားတယ်လို့ဘယ်သူပြောပြုံးကဲခေါင်းကြီးတို့တွေကိုယ့်အကိုကြည့်ကိုယ့်ခန္ဓာကိုယ်လေးကိုရထားတာဟုတ်လားပြီးချင်းမနေနဲ့တဖြည်းဖြည်းပါလိမ့်ချင်းတော့ဟုတ်မလားဟုတ်လား
ဟုတ်လားပါဗျာ
ဟုတ်လားမင်းနာလားမင်းနောက်ကြတော့ဘာလို့လဲမင
်းနာပါပါဗျာ
အဲ့ဒါမှဒုက္ခမထင်ဘူးဘယ်လိုလုပ်နော
်မှန်ပါပါဗျာ
အဲ့ဒီလမ်းကြီးကိုရှောင်လွှဲလို့ရရင
်ရပါတော့ဗျာ
ဒီလမ်းတစ်ချောင်းဒီပဲဒီတိုင်းသွားမယ်ဆိုတော့အခုမြင်တာဟာဒါအခြေခံအပြင်တော့သမာဓိဋ္ဌိပဲမှန်ကန်စွာမြင်တယ်လို့ပြောတာ
မှန်ပါပါဗျာ
အဲ့ဒီလိုမှန်ကန်စွာမြင်ပြီဆိုတဲ့အခါမှာဒါဒုက္ခကိုမြင်ပြီဆိုလို့ရှိရင်ဒီဒုက္ခကြီးကိုဘယ်သူလုံနေတာလုံလို့ရှာရင်လိုချင်တဲ့တဏှာတွေ့တာတဲ့တဏှာလုံနေတာပဲသူလိုတာကလိုချင်လို့ရနေတာပေါ့မလိုချင်မရဘူးပေါ့ဒီတရားဟောမြတ်စွာဘုရားတဏှာကိုဒုက္ခသမုဒယမလိုချင်တဲ့ဟာကြီးကိုရအောင်လုပ်နေတာတဏှာပဲအဲ့ဒီနှစ်ခုကိုသိပြီးတော့သိတာကသမာဓိဋ္ဌိပဲဒါဖြင့်ဒီဒုက္ခတွေငြိမ်းသွားတဲ့နေရာရောမရှိဘူးလားဆိုရှိတယ်နိဗ္ဗာန်ဒီဒီဒုက္ခတွေအလုံးငြိမ်းသွားတဲ့နေရာပဲအဲ့ဒီငြိမ်းသွားတဲ့နေရာရောက်အောင်ဘယ်လိုလုပ်ရမလဲဆိုရင်ဟောဒီမဂ္ဂင်ရှင်အဲ့ငြိမ်းသွားတဲ့နေရာရောက်အောင်ဘယ်လိုလုပ်ရမလဲဆိုရင်ဟောဒီမဂ္ဂင်ရှင်ဒီသစ္စာ၄ပါးသစ္စာ၄ပါးကိုသိမြင်တာသမ္မာဒိဋ္ဌိပဲမှန်ကန်တဲ့အမြင်နဲ့အဲ့သစ္စာ၄ပါးကိုကြည့်လိုက်မယ်ဆိုလို့ရှိရင်လုပ်ငန်းတစ်ခုကိုဖော်ဆောင်ပေးထားတာအကွက်၄ခွက်ချပြီးတော့လုပ်ငန်းတစ်ခုကိုဖော်ဆောင်ပေးထားတာကမ္မထာအထုတ်တယ်ဆိုတာအဲ့ဒါပဲကြည့်ဒုက္ခဆိုတာမြင်အောင်ကြည့်ရမယ့်အရာဖြစ်တယ်ဘုန်းကြီးတို့တွေဒုက္ခကိုမမြင်ညာဘူးဟုတ်ကဲ့လားပါဗျ
ာ
အကောင်းလေးတွေကြည့်ပြီးရွေးမြင်တယ်မကောင်းတာသိပ်မမြင်မြင်နေသေးလို့ကြိုက်နေသေးတာဟုတ်အကောင်းတွေတွေ့နေသေးလို့ကြိုက်နေတာဟုတ်အကောင်းတွေမမြင်တော့ဘူးဆိုရင်ကြိုက်ရရှိပါအောင်ရှိ
ပါဗျာ
မရှိဘူးဒါကြောင့်မလို့ဒုက္ခကိုအဟုတ်မမြင်ညာသေးဘူးဒုက္ခလို့ထင်နေကြတော့မယ်ဒုက္ခလို့ထင်လို့ကြည်ပါလားဆူတောင်းကြတယ်ဒီကောင်းမှုရောက်ဒီသားနဲ့ဒီသမီးနဲ့ဒီမောင်နှမတွေနဲ့ဘဝဆက်တိုင်းတွေ့ပြရစီဒါနဲ့မကဘူးငှက်ဖြစ်ရင်တော့တကိုင်းနဲ့နားလိုက်ချင်းသေးတယ်နော်အကိုင်းကျိုးကြမှာတော့မမြင်ဘူးအဲ့ဒါလို့လူတွေဟာဒုက္ခကိုဆူတောင်းကြအမှန်မမြင်လို့ဒုက္ခကိုဆူတောင်းတာပေါ့ဒုက္ခကိုအမှန်မြင်ပြီဆိုလို့ရှိရင်ဒုက္ခဖြစ်ကြောင်းတရားကိုဖယ်ရှားနိုင်မှာဒါကြောင့်ဒုက္ခကိုအမှန်မြင်အောင်ကြည့်တာဝိပဿနာတရားကျင့်တာပဲ။ဘာနဲ့ကျင့်တာ?ဒုက္ခကိုအမှန်မြင်အောင်ဘာနဲ့လုပ်ရမလဲဆိုရင်မဂ္ဂင်၈ပါးကိုထူထောင်အောင်။မဂ္ဂင်၈ပါးကိုထူထောင်တာမှဒုက္ခကိုမြင်အောင်လုပ်ဖို့ပဲ။အဲ့တော့ပြောမယ်ဆိုလို့ရှိရင်မဂ္ဂင်၈ပါးကကမ္မထာ၊ဒုက္ခကကမ္မထာအာယုံပဲ။ဟုတ်ကဲ့လား?မှန်ပ
ါပါဗျာ
။မဂ္ဂင်၈ပါးနဲ့ဒုက္ခကိုမြင်အောင်ကြည့်။ကဲဒါဖြင့်ကောင်းပါပြီ။ဘဂင်ရှင်ပါကိုထူထောင်လိုက်လို့ဒုက္ခကိုမြင်ပြီဆိုလို့ရှိရင်ဘာအကျိုးရတော့ဆိုအကျိုးနှမျိုးကသမှုရိယကိုဖယ်ရှားပြီးនិရောဓကိုမျက်မှောက်ပြုခြင်းတစ်ခုကိုဖယ်လိုက်ပြီးတော့နောက်တစ်ခုရတာ။ဒါကသဘာဝပဲ။တစ်ခုကိုမဖယ်ဘဲနဲ့နောက်တစ်ခုယူလို့မှမရတာဟုတ်။မောင်ရောင်းနေပြီးတော့ဥပမာမဲ့ဟိုဘက်ကန်းကိုသွားကျင်နေဆိုရင်ဒီဘက်ကန်းကမခွာဘဲနဲ့ဟိုဘက်ကန်းရောက်ပါမှာမရောက်ပါ
ဘူးခင်ဗျာ
မရောက်ဘူးတခုတော့ခွာရမှာပဲဟုတ်ကဲ့မှန်ပါပါခင
်ဗျာ
တခုကိုစွန့်ရမယ်နောက်တခုယူခြင်းတခုကိုစွန့်ရအဲ့တော့ဝိပဿနာဆိုတဲ့ဒီဒုက္ခနိရောဓဂามိနိပฏิပဒါဆိုတဲ့မဂ္ဂင်၈ပါးမျက်စိမှာပฏิပဒါအကျင့်ကိုကျင့်တာဟာဒုက္ခကိုမြင်ဖို့ကျင့်တာမြင်လိုက်ပြီဆိုတာတဲ့လည်းပြိုင်နဲ့ဒုက္ခမှန်သိပြီလို့ဆိုလိုက်တာနဲ့
ဘာကိုဖယ်ရှားနိုင်လို့ဆိုရင်ဒုက္ခဖြစ်ကြောင်းသမုဒိယသစ္စာကိုဖယ်ရှားပြီးတော့ဒုက္ခနိရောဓလို့ခေါ်တဲ့ဒုက္ခချုပ်ရဲရနိဗ္ဗာန်ကိုသိရှိသွားတာဒါအကျိုးတရားအဲ့တော့သစ္စာ၄ပါးဆိုတာဝိပဿနာကျင့်စဉ်တစ်ခုကိုရှင်းပြတဲ့သဘောပဲဒါဟုတ်ကဲ့မှန်ပါဗျာအဲ့ဒါလို့ရှင်းပြတယ်အေးဒါကြောင့်မလို့နံပါတ်1အရေးကြီးဆုံးကအမြင်မှန်ရမယ်အမြင်မှန်မှုအတွက်ဘာလုပ်ဖို့လိုတော့ဆိုတော့အတွေးမှန်ဖို့လိုတယ်ကဲအမြင်မှန်ပြီအတွေးမှန်ပြီဆိုလို့ရှိရင်နိဗ္ဗာန်ရောက်ဖို့အတွက်ဘာကစရမလဲလို့ဆိုတော့သမ္မာဝါစာသမ္မာကမ္မန္တသမ္မာအာရှိဝမဟုတ်တာတွေမပြောနဲ့မှန်တာပြောမဟုတ်တာတွေမလုံးနဲ့မှန်တာလုံးအတ္တမွေးဝမ်းကြောင်းနဲ့ပတ်သက်လာလို့ရှိရင်ဒုစရိုက်နဲ့အတ္တမွေးနဲ့ဟောကုချင်းတရားနဲ့ပတ်သက်ပြောတာနော်ဒီမှာရောက်ချင်ပြီဆိုရင်ကိုချင်းတရားမကောင်းမနဲ့ရောက်နိုင်မှာမ
ရောက်နိုင်ပါဘူးဗျာ
မရောက်နိုင်ဘူးတကြောင်မလို့သမ္မာဝါစာသမ္မာကမ္မန္တသမ္မာအာသီဝဟောဒီသုံးခုတိလအနေနဲ့ထူထောင်ထားလိုက်ပြီးတော့လုတ်ပြီးတော့တဲ့ဘာလို့อ่ะသမ္မာဝါယမမလုတ်ခဲနဲ့တော့မရောက်ဘူးတဲ့ဟုတ်ကဲ့မှန်ပါပါဗျ
ာ
သမ္မာဝါယမဆိုတာလုတ်ပုံလုံးဒီ၄မျိုးရှိတယ်နံပါတ်၁ကသုပိတ်တာနံပါတ်၂ကဖယ်ရှားတာနံပါတ်3ကဖြစ်အောင်လုပ်တာနံပါတ်4ကတိုးအောင်လုပ်တာဘယ်နှခုတော့သုပိတ်တယ်ဖယ်ရှားတယ်ဖြစ်အောင်လုပ်တယ်တိုးအောင်လုပ်တယ်ကဲဒါဖြင့်သုပိတ်တာဘာကိုသုပိတ်ရအကုသိုလ်မဖြစ်အောင်သုပိတ်ရမယ်ကိုယ်စိတ်တွေကိုအကုသိုလ်တွေဝဲမလာအောင်သုပိတ်တာဒါသမဝါယမလို့ခေါ်တယ်ဟုတ်ကဲ့လားရှင်နေပါလေမဝဲအောင်အိမ်နဲ့ခွေးတွေတိရိစ္ဆာန်တွေကိုမပဝင်စေခြင်းနဲ့တွေမဝင်အောင်မဆို့ကြမပိတ်ကြဘူးလားမှန်ပါဘူးဗျာအေးဆုတ်ပိတ်တာဝင်လာပြီဆိုရင်မောင်းမထုတ်ဘူးလားမှန
်ပါ
ဗျာမောင်းထုတ်တယ်အေးခြင်တော့ဝင်လာလို့ရှိရင်မောင်းထုတ်တယ်မဝင်အောင်လည်းပိတ်တယ်နော်ကုသဏ္ဏမှာဒေါသကလေးဝင်လာလို့ရှိရင်မဝင်အောင်ဆုတ်ပိတ်ရမယ်ဝင်လာပြီလို့ရှိရင်လည်းမောင်းထုတ်နိုင်အောင်ကြိုးစားအဲ့ဒါကြတော့လက်ခံထားသောဘဝင်လာလားဒေါသဝင်လာလားမောဟဝင်လာလားချင်းဝင်လာတဲ့မဆိုးပေဘူးလ
ား
ဟုတ်ပါဘူးခင်ဗျာအေးတမဝါယမမကန်စွာကြိုးစားအထုတ်တယ်ဆိုတာကိုယ့်ရဲ့နှလုံးသားထဲမှာအကုသိုလ်ဝင်မလာအောင်ချုပ်ပိတ်ထားရမယ်ပိတ်ထားရမယ်ဘာနဲ့ပိတ်တတိတကားနဲ့ပိတ်ရမယ်အကုသိုလ်ဝင်မလာအောင်ပိတ်ရမယ်ဘယ်တော့တဆတတိလက်လွတ်လို့ဝင်လာလို့ရှင်လည်းမောင်းထုတ်ရမယ်ဟုတ်ဒါပြောတာတကယ့်သဘာဝပဲကဲဒါဖြင့်ဖြစ်စေရမယ်တူပေါင်းအောင်ဖြစ်စေရမယ်ဆိုတာဘာလို့ကုသဏ္ဏမှာကုသိုလ်စိတ်တွေမဖြစ်သေးဘူးဆိုရင်ဖြစ်အောင်ကြိုးစားဖြစ်လာပြီးတဲ့နောက်လည်းတူအောင်လုပ်ရလောကလူတွေကတော့စီးပွားရေးကြတော့မရသေးလို့ရှင်ရအောင်ရှာကြရအောင်ရှာပြီးတူအောင်လုပ်ကြမလုပ်ဘူးလား
လုပ်ပါဘူ
းဗျာအေးအဲ့ဒါလိုပဲစီးပွားတယ်မဟုတ်ဘူးကိုယ့်ရဲ့ရင်ထဲနှလုံးထဲမှာကုသိုလ်တရားတွေဖြစ်အောင်လုပ်ဖို့လိုရဲ့ဖြစ်လာပြီးအရင်နေထားပြီးတော့တိုးပေါင်းအောင်လုပ်ဖို့လိုရဲ့ဟုတ်ကဲ့တိုးအောင်ဘယ်လိုလုပ်ရမလို့ဆိုထပ်တလဲလဲလုပ်တာတိုးတယ်ပေါ့ဥပမာပဲမေတ္တာပို့တယ်မနေ့တခါပို့မယ်နေ့လည်းတခါပို့မယ်ညနေတခါပို့တော့ဘုံအချိန်မရွေးအားတဲ့အတိုင်းမေတ္တာပို့တိုးနေဘူးလား
တိုးပါရဲ့ဗျာ
ကုသိုလ်စိတ်တွေကုသဏ္ဏမှာတိုးနေအဲ့ဒါလို့တိုးအောင်လုပ်တော့အဲ့ဒါကိုသမ္မာဝါယမလို့ခေါ်တာပဲကုသိုလ်တွေတီးလို့တိုးလို့လုံလောက်ပါတယ်။ဆိုတော့ပတ်စံရှာတယ်ပတ်စံတွေတိုးတက်လာတဲ့အခါကုလိုချင်တာဝယ်လို့မရဘူးလား။မရပါဘူးခင်ဗျာ
။
ထို့တူပဲကုသိုလ်တရားတွေတိုးလာပြီဆိုရင်ကုလိုချင်တာတွေရလာမှာပေါ့။နိဗ္ဗာန်လောကီအောင်ကျူးပိတ်နိုင်တဲ့ဆွမ်းအားရှိလိုက်ရင်နိဗ္ဗာန်ရမှာပေါ့။ဒါပြောတာနော်။တန်တမဝါယမ။အေးအဲ့ဒီလိုကြိုးစားပြီဆိုရင်ဘာအရေးကြီးတော့ဆိုတတိအရေးမကြီးဘူးလား။မ
ရပါဘူးခင်ဗျာ။
ဒါကြောင့်တမ္မာတတိမှန်ကန်တဲ့တတိထားမယ်။ဒါဖြင့်တတိကဘယ်မှာထားရမှာတော့ဆိုရင်ကာယစိတ်တဝေဒနာဓမ္မကိုယ်ခန္ဓာမှာပဲထားရမယ်။ကာယဥပဒနာဝေဒနာဥပဒနာစိတ်တဥပဒနာဓမ္မဥပဒနာတတိပဋ္ဌာန်တရား၄ပါးတတိထားရမယ့်နေရာတွေကိုပြောတာနော်။ကိုယ်ခန္ဓာကိုယ်မှာရှိတဲ့ကာယပေါ်မှာထားမယ်။ခန္ဓာချက်ဝေဒနာပေါ်မှာထားတယ်။ကိုယ်စိတ်ပေါ်မှာထားမယ်။သို့မဟုတ်ဉာဏ်နဲ့သဘာဝတရားတွေပေါ်မှာထားတယ်။ဟောသာတတိထားတတိကိုတည်ဆောင်တတိတည်ထောက်ထားပြီးဆိုလို့ရှိရင်စိတ်ကလေးငြိမ်အောင်လုပ်ဖို့အရေးကြီးလာပြီ အဲ့ဒီစိတ်ကလေးမငြိမ်လို့ရှိရင်မင်္ဂလာသီးဖို့ဆိုမဖြစ်နိုင်ဘူးဒါဘုစိတ်ကလေးငြိမ်အောင်လုပ်သမ္မာသမာဓိမင်းကြီးရှိပါဆိုတာတကယ်အရေးကြီးတာဒီအဲ့ဒါတွေဟာဟန်ချက်ငြိမ်ငြိမ်နဲ့အလုံးလုံးသွားပြီဆိုလို့ရှိရင်နိဗ္ဗာန်တတ္တသစ္စကရိယာရဲ့နိဗ္ဗာန်ကိုမျက်မှောက်ပြုဖို့ဖြစ်သွားတယ်ဒါကြောင့်မို့တာရဏိယတရားအခြေခံပြီးတော့ကျင့်ကြံကြိုးကိုအားထုတ်လိုက်မယ်ဆိုလို့ရှိရင်ကုသိုလ်တွေတိုးတက်လာပြီးနောက်ဆုံးနိဗ္ဗာန်ထင်အောင်မျက်မှောက်ပြုသွားကြမှာဖြစ်တယ်။ဒါကြောင့်မို့တရားချက်ကသူတော်စင်ပြိတ္တာပေါင်းလို့မိမိတို့ society မိသားစုအတွင်းမှာပဲဖြစ်စေအသင်းအဖွဲ့တွေရဲ့ society မိသားစုအတွင်းမှာပဲဖြစ်စေအသင်းအဖွဲ့တွေရဲ့ဖြစ်စေသာရဏိယတရားလက်ကင်ထားပြီးတော့ကုသိုလ်တရားတွေတိုးပွားအောင်ကြိုးစားခြင်းဖြင့်နောက်ဆုံးမှာဘယ်ကရှိပါအကျင့်တရားလို့ဆိုရင်လမ်းကြောင်းပေါ်ရှောက်ပြီးနိဗ္ဗာန်ချမ်းသာကိုစီကိုကမြတ်ပေါ်ပြုနေအောင်ကျင့်ကြံကြိုးကုပ်အားထုတ်နိုင်ကြပါစေကုန်သတည်း